Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်သလိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်တင်ဆက်မှာပါရှင်။
ကျမဧတနာကျော်ပါရှင်။အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်ပတ်သက်မှုရှိမရှိကိစ္စစုံစမ်းချက်တွေနဲ့ပတ်သက်ပြီးတော့အကြောင်းအရာတစ်ခုကိုသူလိမ်ညာပြီးတော့ထွက်ဆိုခဲ့ပါတယ်လို့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းအနည်းကပဲဝန်ခံသွားခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုလာရောက်တဲ့ပိုယဟန်မင်းကြီးဖရန်စစ်ကဒီကနေ့စနေနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကဗာတီကန်နဲ့တော့ပြန်မထွက်ခင်မှာခေါ်ဝါခင်မှာဒါကာမြို့တော်မှာလူလူနဲ့တွေ့ဆုံပြီးတော့တရားဟောကြားသွားခဲ့ပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပြောပြဖို့ရှိပါတယ်ရှားဖောင်ကြီး
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
19ချိန်မြောက်ကွန်ဂရက်မှာပြသန်းလိုက်တဲ့အဲတရုတ်ထူးခြားချက်နဲ့ကိုက်ညီတဲ့ဆိုရှယ်လစ်စနစ်ရဲ့ခေတ်သစ်ကာလဆိုတဲ့ဟာကိုပြောပြတာပေါ့အဲ
တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စိုးပြောသွားတာပါပြည်စုံကုန်သတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာနဲ့မြန်မာတခွင့်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်ရေးတင်တာကျော်နဲ့ကိုရရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်ပြီးတော့ခြေရှုပ်ခဲ့တယ်။အဲဒီတော့ကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွေစည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကကတိပေးသွားပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုအရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြံတွေကပဲတရားရုံးမှာဝန်ခံသွားတာပါ2016ဒီဇင်ဘာလမှာအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးဆာဂေကစ်ယက်နဲ့နှစ်ဦးချင်းတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လုပ်ခဲ့တာတွေနဲ့ပတ်သက်လို့ FBI ကိုလိန်ညာထွက်ဆိုခဲ့ပါတယ်လို့အသက်59နှစ်အရွယ်အငိမ့်သားဗိုလ်ချုပ်ကြီးဖလင်းကဝါရှင်တန်မြို့တော်တရားရုံးမှာပြည်အောင်စုတရားသူကြီးတဦးရှေးမောင်မှာဝန်ခံသွားခဲ့ပါတယ်ဒီပြစ်မှုဟာထောင်နဲ့အများဆုံး9နှစ်အထိကြားခံရနိုင်ပေမဲ့အမေရိကန်ရဲ့ပြစ်ဒဏ်ပေးစည်းကမ်းမှုအရာထောင်နဲ့လုံးဝကြားခံစရာမလိုတာကနေပြီးတော့ထောင်နဲ့6လအထိပြစ်ဒဏ်ချခံရတဲ့ပါတယ်ဒီစည်းကမ်းမှုတွေကအကြံပြုထားတာပဲဖြစ်ပြီးတော့မစ္စတာဖလင်းနာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြုလုပ်နေတဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားပါဝင်ပတ်သက်မှုအမှုကိစ္စအတွေ့အရေးပါတဲ့အချက်လက်တွေပေးပြီးတော့ထိထိရောက်ရောက်ကူညီမယ်ဆိုရင်တော့အခုအမှုတွေမစ္စတာဖလင်းကိုပြည်ထောင်ရှော့ဖော့ပေးပါမယ်လို့အစိုးရရှေ့နေတွေကပြောပါတယ်ရှင
်မိဂန်အထက်လွတ်တော်ကဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေချမ်းကိုထောက်ခံမဲ့52မဲကန့်ကွက်မဲ့49မဲနဲ့စနေနေ့အစောပိုင်းကတည်ပြုလိုက်ပြီဖြစ်ပါတယ်အထက်လွတ်တော်ဥပဒေချမ်းနဲ့အောက်လွတ်တော်ကအစောပိုင်းမှာတည်ပြုခဲ့တဲ့ဥပဒေချမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလောရမှာပါအဲ့နောက်လွတ်တော်နေရာကညှိနှိုင်းထားတဲ့ဒီဥပဒေချမ်းကိုလွတ်တော်နေရာစလုံးအနေနဲ့တည်ဖြူရမှာဖြစ်ပြီးတော့အဲ့နောက်တော့သမ္မတကလက်မှတ်ထိုးသွားမှာဖြစ်ပါတယ်ဒီလိုအစိုးပြုထားတဲ့အခွန်ဥပဒေချမ်းကစီဝါရီကော်ပိုရေးရှင်းကြီးတွေကိုကောက်ခံတဲ့အခွန်တွေကိုအမြဲတမ်းရှော့ချပြတ်မှာဖြစ်သလိုဝင်ငွေလာစာပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီရှော့ချသွားမှာဖြစ်ပါတယ်ဒီလိုလှုပ်ဆောင်လိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုမှာလက်ရှိရှိနေတဲ့အမေရိကန်ဒေါ်လာ20ထရီလီယံအပြင်ကျွေးမီတွေလည်းထပ်ပြီးတော့တိုးလာမှာဖြစ်ပါတယ် Republican တွေရဲ့ဒီ season မှာ season 5လာမယ့်ဆယ်စုနှစ်တစ်ခုအတွင်းဘိုးဘန်တွေကနေအမေရိကန်ဒေါ်လာ1ထရီလီယံလောက်ခုန်ကျစေမှာဖြစ်တယ်လို့အခွန်ကောက်ခံမှုနဲ့ပတ်သက်ပြီးတော့ပါတီနေရပူးတွဲပြီးအင်္ဂါနေ့ကထုတ်ပြန်တဲ့အစည်းအဝေးမှာပြောထားပါတယ် Republican တွေကတော့ဗနာရေးအခြေအနေကောင်းမှုမို့တော့စီးပွားရေးအားကောင်းမှုလိုအပ်ကြောင်းအခုလိုအခွန်တွေရှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်နဲ့အီဂျစ်ပူးပေါင်းပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ဆောင်မှုတွေကိုတိုးမြင့်ပြီးတော့ဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောပါတယ်ဒီနေ့စောပိုင်းမှာအီဂျစ်ရဲ့လူခွင့်ရေးကိစ္စရဲ့တချို့ကြောင့်အမေရိကန်ကပေးနေတဲ့စစ်ရေးထောက်ပံ့မှုတချို့ရပ်ခဲ့ရတာရှိပေမဲ့လည်းအီဂျစ်အစိုးရနဲ့နီးနီးကပ်ကပ်ဆက်ဆံလုပ်ကိုင်မှုတွေဆက်ပြီးတော့လုပ်သွားဖို့အတွက်အမေရိကန်ကအလေးနဲ့ဆက်ရှိနေကြောင်း Mr. Mattis ကပြောသွားတာပါမစ္စတာ Mattis ဟာဂျော်ဒန်၊ကူဝိတ်၊ပါကစ္စတန်တို့ကိုပါတွားရောက်မဲ့၄နိုင်ငံခီးစဉ်အစအီဂျစ်နိုင်ငံကိုအသွားမှာအခုလိုပြောသွားတာပါ။ ကာလီဖိတ်အစ္စလာမစ်နိုင်ငံတော်ဆိုပြီးတော့သူတို့ဘာသူတို့ကြီးညာထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတို့ကနေ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ထုတ်ခဲ့ပြီးတဲ့နောက်အခုဆိုရင်အမေရိကန်ပြည်အောင်စုရဲ့အရှေ့လက်ပိုင်းဆိုင်ရာစစ်မဟာဗျူဟာကလမ်းကြောင်းပြောင်းလာနေတဲ့အချိန်မှာပဲအခုလိုမျိုးအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ခီးစဉ်ဖြစ်လာတာပါဒီခီးစဉ်မှာအဓိကကတော့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်နစ္စတန်နိုင်ငံတွေကညွန့်မောင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့စစ်သွေးကြွအဖွဲ့တွေနဲ့ကြားရှိတယ်ဆိုတဲ့ဆက်ဆံရေးကိုရပ်ပြောင်းလို့ပါကစ္စတန်အစိုးရကိုဖိအားပေးဖို့ပဲဖြစ်ပါတယ်။ပါကစ္စတန်အစိုးရနဲ့ညှိနှိုင်းလှုပ်ဆောင်ဖို့နောက်ဆုံးအချိန်ဖြစ်နေအမေရိကန်ကစ조사သွားမှာဖြစ်တယ်။ဒီနောက်မှာတော့ဒီစစ်သွေးကြွတွေကိုထောက်ပံ့နေတယ်ဆိုတဲ့ကိစ္စကိုဘလို့နီးနေပဲ300 ကင်တွယ်ဖြေရှင်းသွားပါမယ်လို့အော်တိုဘားလာတော့ကမစ္စတာမက်တစ်ပြောသွားခဲ့ပူပါတယ်ရှင်။
စီးရီးယားနိုင်ငံကတက်စကန်တစ်ခုကိုပြင်မထားတိုက်ခိုက်တဲ့အစ္စရေးဒုံးကျည်နဲ့စင်ထက်မင်းကိုစီးရီးယားကစနေနေ့မနက်စောပိုင်းကကြားဖြတ်ဟန်တားနိုင်လိုက်တယ်လို့စီးရီးယားအစိုးရပိုင်းရုပ်သံလိုင်းကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံဟာမြေပြင်ကနေမြေပြင်ပြစ်ဒုံးကျည်အများပြားပြစ်လွတ်ခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့တယ်လို့စီးရီးယားအစိုးရရုပ်သံကကြေညာပါတယ်။ဗြိတိန်ခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကတော့ဒီဒုံးကျည်တွေဟာအစ္စရေးရဲ့ဒုံးကျည်တွေဖြစ်နိုင်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်ပောက်ကွဲမှုကြီးတွေဖြစ်ခဲ့တယ်လို့လည်းပြောပါတယ်။ပောက်ကွဲမှုတွေဖြစ်ခဲ့တဲ့အဆောက်အုံနေရာကိုစီးရီးယားကစီမံခန့်ခွဲနေတာလားဒါမှမဟုတ်စီးရီးယားရဲ့မဟာမိတ်အီရန်ဒါမှမဟုတ် Hezbollah အဖွဲ့ကစီမံခန့်ခွဲနေတာလားဆိုတာကတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့စီးရီးယားအရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါရယ်အစ္စရေးဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုဖို့ညှင်းဆန်ခဲ့ပါရယ်1968ခုနှစ်ကဖြစ်ပွားခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းအစ္စရေးကဂိုလန်ကုန်းပြင်ဒေသမှာကီလိုမီတာ1100လောက်ရှိတဲ့နယ်မြေကိုစီးရီးယားနိုင်ငံစီကနေတင်ယူတဲ့နောက်ပိုင်းမှာပြောရမယ်ဆိုလို့ရှိရင်အစ္စရေးနဲ့စီးရီးယားနိုင်ငံတို့ဟာစစ်ဖြစ်နေတုံးပဲလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုလာရောက်ခဲ့တဲ့ပုတ်ရဟမင်းကြီး Francis ဟာဒီကနေ့စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ Vatican နန်းတော်ကိုပြန်ထွက်မခွာခင်မှာတော့ဒါကမြို့တော်မှာခရီးရန်ဘုန်းကြီးတွေတိလရှင်တွေကိုတရားဟောပြီးတော့အကြမ်းဖက်ဝါဒကိုဖြန့်ဖြူးတဲ့မှန်မှန်သတင်းစကားတွေကိုအကြောင်းကိုပြောသွားပြီးတော့ဒါတွေကဘာသာရေးအတိုင်းအဝန်ကိုဘယ်လိုဖျက်ဆီးပစ်နိုင်ကြောင်းသတိပေးသွားခဲ့ပါတယ်။ဒါကမြို့တော်မှာရှိတဲ့ Holy Rosary ဖျားเจ้าမှာပုပ်ယေဟန်မင်းကြီးကသူဟောကြားမှုအတွင်မှာလာပြီးတော့နားထောင်တဲ့လူအုပ်ကြီးကိုပြောကြားသွားတာဖြစ်ပါတယ်။သူကကြိုတင်ပြင်ဆင်လာတဲ့မိန့်ခွန်းကိုမပြောတော့ဘဲနဲ့15မိနစ်ကြာမိန့်ခွန်းကိုတော့ကြိုတင်ပြင်ဆင်ထားခြင်းမရှိတဲ့သူ့ရဲ့ရင်ထဲကစကားတွေနဲ့ပြောသွားတာဖြစ်ပြီးတော့ဘာသာရေးအတိုင်းအဝန်ထဲမှာကျင့်လေရတဲ့ဘဝရဲ့အဆိုးအကောင်တွေကိုပြောပြသွားပါတယ်။သူရဲ့မိန့်ကြားမှုကပြည်သက်ကိုမကြခဏရီမောရစေပြီးတော့ဘာသာရေးနဲ့ပတ်သက်လို့တာဝန်ဝတ္တရားတွေကိုတေချာသတိထားကင်တွယ်ဖို့ဒါတွေကလည်းသူ့ရဲ့ကိုယ်တွေအတွေ့အကြုံပေါ်မူတည်ပြီးတော့သူပြောတာဖြစ်တယ်။ကိုတခုခုမပြောခင်မှာတေချာစဉ်းစားသုံးသပ်ပြီးတော့မှပြောကြဆိုကြဖို့ဘုရားဟန်မင်းကြီးကတိုက်တွန်းသွားခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့တောက်ကြနေကတွေ့ဆုံတော့လေတွေ့ကြုံခဲ့ရတဲ့ဒုက္ခဆင်းရဲတွေအတွက်ခွင့်လွှတ်ပေးကြဖို့ရိုဟင်ဂျာတွေကိုပြောသွားပြီးတော့မြန်မာနိုင်ငံခီးစဉ်တလျှောက်လုံးမှာမတုံသွားတဲ့ရိုဟင်ဂျာဆိုတဲ့အတုံးတော်ကိုပုံရဟမင်းကြီးခေါ်ဝေါ်သုံးနှုံပြီးတော့ပြောဆိုသွားခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကဖြစ်လာနိုင်မွေးရှိတဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုပြင်ဆင်တဲ့ကြိုးပမ်းမှုတစ်ရက်အနေနဲ့အမေရိကန်ပြည်ထောင်စုဟဝါယီပြည်နယ်မှာနျူကလ িয়ার တိုက်ခိုက်မှုသတိပေးတဲ့အချက်ပေးအုပ်အော်ကိုစောင့်ကြံနေကစမ်းသပ်ခဲ့ကြပါတယ်။ဒါဟာစစ်အေးတိုက်ပွဲနောက်ပိုင်းပထမဆုံးအကြိမ်ပြုလုပ်တာလည်းဖြစ်ပါတယ်။အဲ့ဒီအချက်ပေးအော်ဆွဲတာဟာ10မိနစ်လောက်ကြာခဲ့ပြီးတော့အရေးပေါ်တာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ပစ္စည်းကရိယာတွေတေချာလုံးမလုံးဆိုတာကိုသိနိုင်ဖို့နဲ့ဒေသခံတွေရဲ့ခံနေတဲ့ကဘာလဲခီးသွားတွေကိုဒီချက်ပေးအော်ဆွဲတဲ့စနစ်ကိုအတည်ပြုဖို့အခုညီပေးတဲ့အနေနဲ့စမ်းသပ်တာဖြစ်ပါတယ်တကယ်လို့ရုတ်တရက်တိုက်ခိုက်မှုနဲ့ကြုံလာခဲ့ရင်ဒေသခံတွေအနေနဲ့မလုပ်ရမယ်ဆိုတာကိုသိအောင်ဒီစမ်းသပ်မှုကလှုပ်ဆောင်ပေးမှာဖြစ်တယ်လို့ဟဝါယီပြည်နယ်အုပ်ချုပ်ရေးမှူးကအခုသတင်းပတ်အတွင်းကပြောကြားခဲ့ပါတယ်ဒီလူတွေအနေနဲ့ဒီအချက်ပေးအော်ဆွဲတံကိုကြားပြီးတဲ့နောက်သူတို့ခေါလုံးပုံအောင်ဖို့အတွက်အချိန်ကမိနစ်20ထက်ပိုရမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဟဝါယီပြည်နယ်မှာလာစဉ်ဆူနာမီနဲ့ဟာရီကိန်းသတိပေးတဲ့အချက်ပေးအော် ဆွဲစမ်းသပ်မှုတွေလည်းရှိနေပြီးတော့ဒီအချက်ပေးအော်အော်တန်ကိုအဲ့ဒီစမ်းသပ်မှုတွေထဲမှာထည့်သွင်းသွားမှာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ပေးအော်အော်တန်အတစ်ကတော့တခြားဟာရင်းနဲ့မတူဘူးလို့လည်းအနာဘိုင်းကပြောပါတယ်။စမ်းသပ်မှုတွေကိုတော့လာစဉ်လာတိုင်းပထမဆုံးရုံးဖွင့်ရက်တွေမှာလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကကမ္ဘာကျော်ဘန်းဖြေစခန်းဖြစ်တဲ့ဘာလီကျွန်းပေါ်ကအာဂါမီးတောင်ကနေပြီးတော့ထွက်တဲ့မိခိုးပြားတွေရဲ့အနေအထားလေရင်ပြန်တန်းနိုင်တဲ့အခြေအနေမကောင်းဘူးဆိုတဲ့ခံမှန်းချက်တွေကြောင့်ဒီကနေ့စနေနေ့မှာဘာလီကနေပြီးတော့ပြန်တန်းမဲ့လေရင်ခီးစဉ်တွေဖြတ်ထားရပါတယ်။လေစိတ်ပြောရေးဆိုခွင့်ရှိသူကတော့လေရင်ကွင်းကပုံမှန်အတိုင်းပဲလက်ပတ်နေပေမဲ့လည်း Jetstar တို့ Virgin Australia တို့လိုမျိုးလေကြောင်းလိုင်းတွေကသူတို့ရဲ့လေရင်ခီးစဉ်တွေကိုဖြတ်သိမ်းပစ်တယ်လို့ဆိုပါတယ်။တနည်းလုံးလေရင်ပြန်တန်းရေးအတွက်ကောင်းကင်ကကြီးကြီးလင်းလင်းရှိပေမဲ့ညပိုင်းမှာအခြေအနေဆိုးလာမယ်လို့ခန့်မှန်းထားတာကြောင့်လေရင်ခီးစဉ်တော်တော်များများဖြတ်ထားပါတယ်လို့ Australia ကဈေးနှုန်းကြို Jetstar လေကြောင်းလိုင်းကသူ့ရဲ့ Twitter စာမျက်နှာမှာကြေညာထားပါတယ်။ဒီတစ်ပတ်လုံးလဲဒီမီးတောင်ကြောင့်လေစိတ်ကိုရက်တော်တော်များများပိတ်ထားခဲ့ရလို့ဩစတြေးလျတရုတ်နဲ့တခြားနိုင်ငံတွေကခီးတဲ့ထောင်ပေါင်းများစွာဘာလီမှာတောင်းတင်နေပါတယ်။နောက်တော့လေရင်ခီးတွေပြန်ပြော့ပြေးဆွဲပြီးတော့တောက်ကြနေမှာတော့တချို့ခီးစဉ်တွေကိုပြန်ပြော့ဖျက်ရပါတယ်။မီးတောင်ကထွက်တဲ့မီးခိုးပြားတွေကိုဖျက်ပြီးတော့ပြန်တန်းရင်လေရင်အင်ဂျင်ကိုထိခိုက်စေနိုင်ပြီးတော့လေရင်စီပိတ်တာ၊လေဘေးစနစ်ကိုပိတ်ဆို့စေတာ၊လေရင်မှုရဲ့အမြင်အာရုံကိုလည်းထိခိုက်မှုရှိတာဒါတွေအပြင်လေရင်ဆက်ရက်စေတဲ့အထိပြဿနာတွေဖြစ်လာနိုင်တာကြောင့်အခုလိုမျိုးမီးတောင်ပြားတွေထွက်ချိန်မှာလေရင်ပြန်တမ်းမှုမြန်တမ်းလို့မရဖြစ်တတ်တာဖြစ်ပါလေရှင
်အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာရှယ်လ်ဆီကညူကာဆယ်ကို3ဂိုးတကွနဲ့နိုင်သွားပါတယ်ဒီပွဲမှာညူကာဆယ်ကဒရိုက်ဂိလ်ကဂိုးရင်သွင်းခဲ့ပြီးမဲ့ရှယ်လ်ဆီကဟာဇတ်နဲ့မော်ရာတာတို့ကပထမပိုင်းမှာ2ဂိုးပြန်သွင်းပြီးတော့ရှယ်လ်ဆီအတွက်တတိယဂိုးကိုတော့84မိနစ်မှာဟာဇတ်ကပယ်နတီကတဆင့်သွင်းသွားခဲ့တာပါဒီပွဲနိုင်လိုက်တဲ့အတွက်ရှယ်လ်ဆီအသင်းဟာ15ပွဲမှာ32မှတ်နဲ့တတိယနေရာမှာရှိနေပါတယ်မြန်မာစံတော်ချိန်ည12:00မှာတော့အာဆင်နယ်နဲ့မန်ယူတို့ကစားကြဖို့ရှိပါတယ်စပိန်နိုင်ငံဘာစီလိုနာမြို့မှာကစားတဲ့ဘာစီလိုနာနဲ့ဆယ်တာဗီဂိုတို့ရဲ့လာလီဂါပွဲစဉ်မှာတော့တစ်ဖက်2ဂိုးစီတည်ကျသွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးတင်တာကြုံနဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါပဲဆက်ပါမယ်ရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလက်ရှိကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မဟာဗျူဟာနဲ့ပတ်သက်လို့တရုတ်ဘက်ကတင်ပြသလိုနိုင်ငံဆောင်ကလည်းအကြောင်းအရာကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်ပါတယ်တနင်္ဂနွေနေ့အထိကျင်းပသွားမယ့်နိုင်ငံဆောင်ကပါတီထိပ်သီးခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တက်ရောက်နေတာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနောက်ဒေသတွင်းကြားထိတွေ့ဆက်ဆံရေးတိုးမြင့်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံဆောင်ကနိုင်ငံရေးပါတီတွေရဲ့အစ်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ကွန်ကရစ်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မဟာဗျူဟာမူဝါဒနဲ့ပတ်သက်လို့အဓိကရှင်းပြတယ်လို့သိရပါတယ်။အဲဒီနောက်မှာတော့တက်ရောက်လာတဲ့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကလည်းကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်ရေးလေ့လာသူဒေါက်တာလှကျော်ဇော်ကအစည်းအဝေးနဲ့ပတ်သက်လို့အခုလိုပြောပြပါရယ
်တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာဌာနမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ကရစ်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ထူးခြားချက်နဲ့ကိုက်ညီတဲ့ဆိုရှယ်လစ်စနစ်ရဲ့ခေတ်သစ်ကာလဆိုတဲ့ဟာကိုပြောပြတာပေါ့ဒီမနေ့ကလက်ချာပဲပြီးတဲ့နောက်အဲသူတို့အဖွဲ6ဖွဲ့လားမသိဘူးခွဲတယ်ပြောတယ်ခွဲပြီးတော့မှ discussion တွေလုပ်ကြတယ်ကြည့်ရတာခေါင်းစဉ်6ခုခွဲသလားမပြောတတ်ဘူး net ပြန်ကြရင်တော့အားလုံးတစ်ခါပြန်ဆုံပြီးတော့သူတို့ဟို communicate ပေါ့ဟိုထုတ်ပြန်ချက်ထုတ်မယ်လို့ပြောတယ
်မနေ့ကဖွင့်ပွဲမှာတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်အထူးဧည့်သည်တော်ဖြစ်တက်ရောက်မိကွန်းပြောကြားခဲ့တာဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံအပေါ်မှာအထူးသဖြင့်ဒေါက်အောင်ဆန်းစုကြည်အပေါ်တရုတ်ဆိုရဘက်ကအလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဒီအစည်းအဝေးကိုသွားတက်တာကလည်းမူဝါဒ policy နဲ့ပတ်သက်လို့အလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးစံကြောင့်ကပြောပါတယ
်တရုတ်ပြည်ကဖိတ်ကြားတဲ့ဟာကိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့တက်ပြတာကဗမာပြည်ဘက်ကတော်တော်အလေးထားတဲ့ဟာကိုဖော်ပြတဲ့အတွက်တရုတ်ဘက်ကလည်းသဘောကျလိမ့်မယ်လို့ထင်တယ်။တရုတ်ပြည်ကတမင်တကာဒေါ်စုကိုအလေးထားပြီးဖိတ်တာပါလေ။အဓိပ္ပာယ်ကတော့ဗမာပြည်ဒီနေ့အခြေအနေသူတို့သိတယ်။ဗမာအစိုးရဒီနေ့တွေ့ကြုံနေရတဲ့အခက်အခဲတွေသူတို့သိတယ်။အဲ့တော့အဲ့ဒါတွေအတွက်သူတို့ဘက်ကကူဖို့အသင့်မင်းဆိုတာကိုဖော်ပြတာလို့ပဲကျွန်တော်အဲ့ဒီလိုယူဆပါတယ်။သူတို့ဗမာပြည်ဘက်ကသူတို့ရဲ့အလေးထားမှုကိုဖော်ပြတာလို့ပဲအောက်မိပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်ပင်တို့မနေ့ကတည်သက်တွေ့ဆုံရမှာလဲ CPC နဲ့ NND အာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့သူ့အနေနဲ့မျှော်လင့်တယ်ဆိုတာတရုတ်သမ္မတကပြောဆိုခဲ့တာပါအခုလိုပါတီတွေရဲ့ထိပ်သီးခေါင်းဆောင်တွေကိုဖိတ်ခေါ်ဆွေးနွေးခြင်းအပြင်တရုတ်ဆိုရအနေနဲ့ဒေသတွင်းနိုင်ငံရေးပါတီအချင်းချင်းဆက်ဆံရေးကောင်းမွန်လာအောင်တည်ဆောက်လာတာကလည်းတရုတ်ကွန်မြူနစ်ပါတီရဲ့ခေတ်သစ်မူဝါဒဖြစ်တယ်လို့ဒေါက်တာလကျော်စောကပြောပါတယ
်ရှီဂျင်ပင်ပြောတဲ့မင်ကွန်းထဲမှာပါတာဆိုရင်တော့အခုသူတို့နိုင်ငံပေါင်း140ကျော်ကပါတီပေါင်း400နဲ့ဆက်ဆံပြီးပြီတဲ့အဲပါတီချင်းပါတီတရုတ်ကွန်မြူနစ်ပါတီနဲ့ပေါ့နော်နောက်အဲ့ပါတီချင်းပါတီချင်းဆက်ဆံတဲ့ဒီလိုဖိုရမ်မျိုးကိုလည်းဟို institutionalize ပေါ့နော်အဆောက်အုံတစ်ခုဖြစ်အောင်သူတို့လှုပ်ဆောင်မယ်လို့အဲ့လိုပြောသွားတယ
်တက်တလောအခြေအနေမှာတော့နိုင်ငံတကာအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်အိနီနာချင်းအင်အားကြီးတရုတ်နိုင်ငံဘက်ကဂျားဝင်ဖြည့်ရှင်းမှုတွေနဲ့ရည်တည်ပေးခဲ့တာကြောင့်အပြင်စီးပွားရေးပတ်သက်ဆွနယ်မှုပထဝီနိုင်ငံရေးဆက်ဆက်မှုတွေအရလည်းမြန်မာအစိုးရခေါင်းဆောင်ပိုင်းတွေကတရုတ်ဘက်ကိုထိတွေ့မှုတွေပိုလှုပ်လာတဲ့အနေအထားဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီပြောခွင့်ရရဲဘော်ဖိုးတန်းချောင်းကရှုမြင်ပါတယ
်တရုတ်နဲ့ဗမာပြည်နဲ့ဆက်ဆံရေးတရုတ်အစိုးရနဲ့ဗမာအစိုးရဆက်ဆံရေးဒီကာလအတွင်းတော့ဆက်ဆံရေးပူရင်းနှီးနှီးရှိလာမယ်တရုတ်ကလည်းဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုအလေးထားလာမယ်အဲ့ဒီလိုတွေ့ရင်တော့ရလိမ့်မယ်လို့ထင်ပါတယ်ဟိုတရုတ်ပြည်ကလည်းဗမာပြည်စီကသူလူချင်းနဲ့ဟာလေးတွေရှိပါတယ်ဒါတကယ်ပြောတာနော်အဲ့တော့ဗမာပြည်ကလည်းပြည်နိုင်တာလေးတွေရှိတယ်တရုတ်ကိုအဲ့ဗမာဘက်ကလည်းတရုတ်ဖဲချက်နဲ့ကစားလို့ရတာလေးတွေရှိတယ်လို့ကျွန်တော်ထင်တာကတော့ဟိုမြေဆုံဖဲချက်နဲ့များကစားနေသလားလို့အဲ့ဒါဆိုရင်တော့တိတ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်အတွက်ကတော့တိတ်ပြည်သူလူထုဆန္ဒနဲ့တော့ကဲ့ချင်မကဲ့လိမ့်မယ်ထင်တယ်နိုင်ငံကြီးသပွဲကုံဆိုတာကအကုန်လုံးကစားကြတာပဲဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းတရုတ်ပြည်သွားပြီးဟိုကိုယ့်ဘက်ကလည်းအဲ့ဒီတိုင်းစရာလေးတစ်ခုတော့လှုပ်ထားလိမ့်မယ်လို့ထင်တယ်ကျွန်တော်တို့စောင့်ကြည့်စရာတွေအများကြီးရှိသေးတယ်လို့ပဲပြောကြရအောင်ပါ။ဒါပေမဲ့ဒီပွဲမှာတော့ဗမာစစ်တပ်ဘက်ကအကြီးကျယ်အကြက်တဲတွေတွေ့နေတဲ့အခါမှာဒီကော်ရုတမြင်လှမ်းဆွဲလိုက်တယ်လို့ပဲကျွန်တော်ထင်တယ်။ဒီနေ့လိုနိုင်ငံတကာအခြေအနေမျိုးမှာအင်အားကြီးတွေအချင်းပြိုင်နေတဲ့အခြေအနေမျိုးတော့တစ်ဖက်ဖက်ကအတိကတ်လက်မျိုးဆိုတဲ့ဟာမျိုးသူတို့အဲ့လိုသူတို့ကောင်းကောင်းသိတယ်လို့ထင်တယ်။
ဆွေးနွေးပွဲရဲ့အဓိကဥတီချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ရည်ရွယ်ချက်အတိုင်းနိုင်ငံတကာဒေသရင်းကြားကုလူဆက်ဆံမှုနဲ့ဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ်အလားလာကောင်းတွေပေါ်ထွန်းလာမယ်ဆိုတဲ့မျှော်လင့်မှုကလည်းရှိပါတယ်ထိပ်သီးခေါင်းဆောင်များဆွေးနွေးမှုတွေပြီးဆုံးတဲ့နေ့တနင်္ဂနွေနေ့မှာတော့ဆွေးနွေးပွဲတက်ရောက်လာသူတွေရဲ့ပူးတွဲကြေညာချက်တရက်ထုတ်ပြန်ဖို့လည်းရှိနေပါတယ်ရှင်
မဆမွန်တင်ပြခဲ့တာပါရှင်အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ် IS သေးကြွတွေဟာသူတို့အဓိကသိမ့်ပိုက်ထားတဲ့ဆီးရီးယားနဲ့အီရတ်ကနယ်မြေတွေလက်လွတ်ဆုံးရှုံးနေချိန်မှာပဲသူတို့အောင်နိုင်ဖို့ကြိုးပမ်းနေတဲ့အချက်လက်ဆိုင်ရာစစ်ပွဲမှာလည်းရှုံးနေနေတာပါမကြာခင်လတွေအတွင်းမှာ IS သေးကြွတွေရဲ့ဝါရဖြတ်မှုတွေအကြီးအကျယ်ကျဆင်းလာတာတွေ့ရတယ်လို့လစ်လာဆန်းစစ်သူတွေကပြောပါတယ်သူတို့အဖွဲ့ကဝါရဖြန့်သူတွေဟာစစ်ရေးအောင်နိုင်ဖို့ဆက်ပြီးမလက်ပြားနိုင်တော့တဲ့အတွက်နိုင်ငံရကြားမှာတိုက်ကြခိုက်ကြဖို့စိတ်ဝင်စားလာအောင်ပြောင်းပြီးစူးစမ်းလာကြပါတယ်။ IS အဖွဲ့ရဲ့မီဒီယာစစ်ပွဲအသွင်ပြောင်းလာတာကိုလစ်လာနေသူအကြမ်းဖက်မှုဆန်ရကျွမ်းကျင်ပညာရှင်နဲ့တွေ့ဆုံမြင်းမြန်းထားတဲ့ VOA သတင်းတော် Henry Richway ရဲ့သတင်းလွှာကိုဒေါက်ခင်မြို့သက်ကပြောပြပေးမှာပါရှင်။
IS အဖွဲ့သတင်းဖြန့်ချိဌာနကမကြာခင်ကမှထုတ်ခဲ့တဲ့ဗီဒီယိုဝေကိုကြည့်ရင်အခုလိုပြောင်းလဲလာတာကိုတွေ့နိုင်တယ်လို့အစွမ်းအောင်ယူဝါဒဆိုင်ရာလေ့လာရေးဗဟိုဌာနက Charlie Winter ကပြောပါတယ်
Looks like this is in Raqqa. They're trying to portray the Islamic State's army.
ဒီခုကိုကြည့်ရတာ Raqqa မှာနဲ့တည်း IS အဖွဲ့ကသူတို့အခုထိကြွညွှန်းကျင်ကျင်နဲ့ကောင်းကောင်းလှုပ်ရှားနေစေပဲဆိုတာကိုပြဖို့စူးစမ်းပုံရတယ်။ဒါပေမဲ့ပုံထဲကလူ3ယောက်ကိုကြည့်ရင်လူမရှိတဲ့မြို့မှာ truck ကားတစ်စီးထဲမှာအဲ့နေရာကလေသူတို့ကျင်လည်နေကြနေရတယ်အတော်ဝေးတဲ့ပုံပါပဲ
Charlie Winter ဟာ IS အဖွဲ့စပြီးထုံထောင်ကလေးကဒီဖွဲ့ဝါရဖြတ်မှုကိုလေ့လာနေသူပ
ါ The Islamic State is far less productive than it's ever been. I mean it's almost as if someone has pressed mute on its propagandists. But in October that was when it really just suddenly went
IS အဖွဲ့ဟာဘယ်တော့မှနေမှမတူအောင်အတန်သိပ်မထွက်တော့တယောက်ယောက်ကဝါရမဖြတ်နိုင်အောင်လှုပ်လိုက်တဲ့ပုံမျိုးဖြစ်နေတယ်ဒီလိုရုပ်တရက်အတန်တိတ်သွားတာဟာအောက်တိုဘာလတုန်းကဖြစ်ပြီးအဲ့ဒီချိန်ကဆီးရီးယားကအထူးသဖြင့်ရက်ကာနဲ့မာယာဒင်းတဝိုက်မှာရှိတဲ့သူတို့သတင်းဖြန့်တဲ့ဌာနချုပ်ဒါမှမဟုတ်ဌာနလေးတွေအဖြစ်စည်းခံလိုက်ရလို့ဖြစ်နိုင်တယ
်။ဒီဖွဲ့ဟာသူတို့လွန်ခဲ့တဲ့တစ်နှစ်လောက်ကမှထိမ့်ချုပ်ထားတဲ့နေမြေတွေတဖြည်းဖြည်းယောဘာဆုံးရှုံးလာခဲ့တာမို့သူတို့သတင်းမီဒီယာဖန်တီးထုတ်လို့ဖို့အတွက်အရင်းမြစ်တွေနှဲလာပါတယ်။သူတို့ရဲ့ဝါရဖြန့်မှုတိတ်ပြီးအရေးပါတာကို IS တွေနဲ့တက်ခိုက်နေတဲ့မဟာမိတ်အဖွဲ့တွေကတိကျကြတယ်။နောက်ပိုင်းမြေပြင်မှာရောကွန်ပျူတာအွန်လိုင်းမှာပါသူတို့ရဲ့မီဒီယာတိုက်ခိုက်မှုကိုပြစ်မှတ်ထားပြီးတော့ဒဏ်ပြန်တိုက်ခိုက်ခဲ့ကြတာပါ။ဒါကြောင့် IS တွေဘက်ကလည်းသူတို့ရဲ့နောက်လိုက်တွေအတွက် Islamic Caliphate နိုင်ငံတော်တီထောင်မဲ့အိမ်မက်တွေကနေသူတို့အသက်မသေးရက်တီနိုင်ရေးအတွက်ပြောင်းလဲပြီးစဉ်းစားလာကြတယ်လို့ပြောပါတယ်။
And even if it doesn't have the territory, it still has the ideology, it still has the adherents, still has the true believers.
သူတို့ပိုင်နေနေမရှိတော့ပေမဲ့သူတို့အတွေးအခေါ်ယူဆတွေရှိနေစေဖြစ်တယ်လို့သူတို့နောက်လိုက်တွေရှိနေစေဖြစ်ပြီးသူတို့နာမည်ကိုသုံးပြီးကိုကိုကိုတတ်သိမဲ့တကယ်ယုံကြည်သူတွေရှိနေစေပါ။
အရင်နှစ်တွေတုန်းကတော့ IS တွေရဲ့ဝါရဖြန့်မှုတွေဟာသူတို့ချပြတ်ထားတဲ့ Islamic နိဗ္ဗာန်ဘုံမှာနေခြင်းစိတ်ပေါက်လာအောင်နိုင်ငံခြားကယုံကြည်သူတွေကိုဆွဲဆောင်ဖို့လုပ်ခဲ့တာလို့ဆိုပါတယ်။
No longer is it calling for people to travel to Iraq and Syria. Instead, it's really trying to double down on getting people to carry out
Iran and Syria go la bo lu de go thuru ma kho ro ba au ai lo kho mae sa thuru go thuru nei thai ne nai ngan dui ma be sit sin ye dui lou ja bo na sa do bi lou ni ba de
di lo wa ra phyan na ha aw myin de lo pya bo twet chou sa ni ja da ba thuru ne dai ye set nwe ni de so ra go pya bo twet a thaut tha ga ma shi de law phyan ni be me London ne tacha Europe myo ji rue pyan American ga New York ma lout de lo myo ka ne tai khai ta rue go ga ba ta lwa niya rai ma lout pho twet thuru twe saung nai ne so ra go che nya nai ye ba de di niya ma ga ba media rue ine ne chi ma de tawun tya yu pho phit la de lo le Winter ga pyo ba de thuru apwe ga mye pyin sit pwae rue ma shoun nai ne be me set let bi yet ti nai aw chou sa cha ma phit da mo ga ba media rue ine ne thuru ye lout yet go pho pya ya ma ဘလို့ဖော်ပြမယ်ဆိုတာကအရေးပါလာတာပါသူတို့ဘက်ကသူတို့ရဲ့အတွေးခေါ်ရင်းနဲ့အတူလှုပ်ရှားမှုတည်းအနေနဲ့ရောအဖွဲ့အစည်းတစ်ခုအနေနဲ့ပါရှင်သန်အောင်တိုးပြီးစူးစမ်းနေမယ်ဆိုတာကိုသိထားဖို့လိုအပ်တယ်လို့ဆိုပါတယ် IS အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့ဗီဒီယိုထဲမှာအီဂျစ်နိုင်ငံဆိုင်းနင်းကျွန်းဆွယ်ဟာသူတို့ရဲ့နေမြေအစိတ်ပိုင်းတစ်ခုဖြစ်လာပြီလို့ကြေညာထားပါတယ် IS တွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲ့ဒီကဗလီတစ်ခုမှတိုက်ခိုက်ခဲ့တာဖြစ်ပြီးလူပေါင်း300ကျော်တေဆုံးခဲ့ရပါတယ်
ဒေါက်ခင်မြတ်သက်တင်ပြခဲ့တာပါရှင်အခုတော့မြန်မာတခွင်အစည်းအဝေးအလှဖြစ်ပါတယ်လက်ရှိလစ်လက်နေတဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေနေရာကိုဖြစ်ပေးဖို့နဲ့အသစ်ပြန်လည်ပြင်ဆင်ထားတဲ့ရက်ကြီးအုပ်ချုပ်ရေးနဲ့အညီရွေးကောက်ပွဲတွေအခုပြန်စတင်နေပြီဆိုပေမဲ့လည်းဥပဒေလုံထုံးလုံးနည်းတွေကရှုပ်ထွေးမှုတွေရှိနေတယ်လို့ကျင်းပရမှာအခက်အခဲတွေကြုံတွေ့ရမယ်လို့လည်းဒီရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်ဒါအပြင်ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလူမှုအသိပညာပေးမှုတွေလည်းအားနည်းနေလို့ရွေးကောက်ပွဲတွေမမှန်ကန်ကျင်းပနိုင်ပါမလားဆိုပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်ဒီရက်ကြီးရွေးကောက်ပွဲကျင်းပတဲ့နေရာမှာအရက်ဖက်အဖွဲ့စည်းတွေကဘာတွေအကြံပြုထားပါသလဲမြေမခသတင်းအေဂျင်စီကအကူကောင်းမြတ်ဖြိုတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင
်အခုဆိုရလက်ထံမှာတော့ရက်ကွက်နဲ့ကြေးရအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်ဖို့နိုင်ငံတော်တမရယုံကညွန်ကြားချက်ထုတ်ပြန်ထားပြီးဒီဇင်ဘာလထဲမှာပြန်လည်ရွေးချယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အသစ်ပြန်လည်ပြင်ဆင်ထားတဲ့ရက်ကွက်သို့မဟုတ်ကြေးရအုပ်ချုပ်ရေးဥပဒေအရအုပ်ချုပ်ရေးမှုတွေရဲ့တက်တန်းဟာနိုင်ငံတော်တမရတက်တန်းနဲ့အညီဖြစ်စေဖို့အတွက်ရက်ကြီးအုပ်ချုပ်ရေးမှုတွေကိုဒီဇင်ဘာလထဲမှာအပြီးပြန်လည်ရွေးချယ်ဖို့စီစဉ်နေတာဖြစ်ပါတယ်။ရက်ကြီးဥပဒေပူးပေါင်းပြင်ဆင်ရေးပူးပေါင်းအဖွဲ့ကအဖွဲ့ဝင်တယောက်ဖြစ်တဲ့ကိုမြတ်မင်းဦးကတော့ရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့အရင်တုန်းကအမှားအယွင်းတွေကိုပြန်သုံးသပ်ပြီးအခုကျင်းပမယ်ရက်ကြီးရွေးကောက်ပွဲတွေကိုအကောင်းဆုံးပြင်ဆင်တင်တယ်လို့အခုလိုဆိုပါတယ
်။ရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကကျွန်တော်လုပ်ခဲ့တဲ့ဟာလေးကိုကျွန်တော်တင်ကန်းစာတွေယူဖို့ကျွန်တော်တို့လိုပါအရင်ရေးကြည့်ပါမယ်เนาะကျွန်တော်တို့ဒီဥသိမ်းစိန်เนาะအစိုးရလက်ထက်မှာကျွန်တော်တို့ဒီရက်ကြီးရွေးကောက်ပွဲကျွန်တော်လုပ်သွားပါလေ။လုပ်သွားတဲ့အချိန်မှာကျွန်တော်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့ဥတီရဲ့မြို့တွေရဲ့အားနည်းချက်တွေကြောင့်ပြောရရင်စီမံခန့်ခွဲလူတွေအားနည်းချက်တွေကြောင့်ဆိုပြီးတော့ဒီရကြေးရေကောက်ဝဲလုံးတဲ့အခါကျတော့ပြဿနာပေါင်းဆိုကျွန်တော်တတ်တာလည်းကျွန်တော်တို့မြင်ခဲ့ရပါတယ်အဲ့ဒါလည်းကျွန်တော်အခုလက်ရှိအစိုးရအနေနဲ့ဒီသူတို့လက်ထက်မှာခုပေါ့နော်ရကြေးရေကောက်ဝဲတွေပြုလုပ်မယ်ဆိုလို့ရှိရင်အရင်ကလုံသွားတဲ့ရေကောက်ဝဲတွေပြန်ပြီးတော့ကျွန်တော်တို့ပြန်လေ့လာသုံးသပ်ကြည့်ဖို့လိုပါတယ်အရင်ကတော့လုံသွားတဲ့အခါမှာဘယ်ဟာတွေအချက်တွေအစင်မပြေဘူးလေဘာကြောင့်လဲဘယ်လိုဖြစ်လဲဘယ်ဟာတွေကအတူယူစရာအကောင်းလဲဘယ်ဟာတွေကအားနည်းချက်ရှိတယ်အဲ့ဒီပုံမှာပြန်လည်ပြီးတော့သုံးသပ်ဝေဖန်ပြီးတော့ဟိုလုံမယ်ဆိုလို့ရှိရင်ကျွန်တော်ခုလက်ရှိလုံမယ်ယူကောက်ပွဲကတော့ကျွန်တော်အထိုက်လျောက်ပေါ့နော်ကျွန်တော်တို့ဟောပေါ့အောင်မြင်မယ်လို့ယူဆပါတယ်ဒါကပြန်အရင်လုံခဲ့တဲ့ယူကောက်ပွဲပြန်သုံးသပ်မှာပါဒါပေမဲ့လက်ရှိကျွန်တော်တို့ကြည့်နေရတဲ့အနေထားရဆိုလို့ရှိရင်ပြင်ဆင်မှုဘန်အစိုးရဘက်ကတော့အားနည်းအောင်ကျွန်တော်တို့တွေ့ရတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီရေကောက်ပွဲတစ်ခုလုပ်ဖို့ဆိုတာကအချိန်ကာလ ကျွန်တော်တို့ပြည်စင်မှုအပိုင်းဟာယူရမယူဘဲနဲ့ကျွန်တော်တို့မရပါဘူးအခုချက်ချင်းကျွန်တော်တို့ကျင်ညာဟုတ်ချင်းကျွန်တော်ရေကောက်ဝဲထားလို့လို့မရပါဘူးရေကောက်ဝဲဖြစ်စဉ်ဆိုတာကျွန်တော်အများကြီးရှိပါအဲရေကောက်ဝဲဖြစ်စဉ်ချောချောမှုဖြစ်ဖို့ဆိုလို့ရှိရင်အဲ့မတိုင်ခင်မှာကျွန်တော်ရေကောက်ဝဲနဲ့ပတ်သက်တဲ့ဥပဒေတွေနေဥတွေတွေနောက်ထုံးလုပ်နေတယ်ကျွန်တော်ခိုင်မှာရှိပြီလားခိုင်မှာရှိပြီဆိုတော့မှအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်ဆက်လက်ပြီးအကောင့်ထဲပေါ်ရတဲ့အခြေအနေဖြစ်တဲ့အချိန်မှာအခုကျွန်တော်ချက်ချင်းလက်ငင်းကြီးရကြေးအုတ်ချုပ်ရေးရေကောက်ပွဲကျွန်တော်လုပ်မယ်ဘယ်လောက်အပြင်ဘယ်လောက်အတွင်းပြောင်းလို့ဆိုတော့အဲ့လိုမျိုးတွေကျွန်တော်ပြောရုံနဲ့ရေကောက်ပွဲရအစီအပြေချုံမှုတွေဖြစ်ဖို့ဆိုတော့စိန်ခေါ်မှုတွေလည်းအများကြီးတွေ့ကြုံရမှာဖြစ်ပါတယ
်ဒါအပြင်အဲ့လိုရေကောက်ပွဲတွေကိုကျင်းပတဲ့အခါရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေရဲ့နည်းဥပဒေထွက်ထွားပြီးသားရှိမရှိကိုလည်းတရင်မကြရသေးတာကြောင့်ဘလို့လုံထုံးလုံနေတယ်နည်းဥပဒေနဲ့အုပ်ချုပ်ရေးမှုကိုရွေးချယ်တော်မလဲဆိုတာကလည်းမေးဖို့ထုတ်เสียဖြစ်နေတယ်လို့ကိုမြန်မင်းဦးကအခုလိုပြောပါသေးတယ
်ကျွန်တော်တို့2016ခုနှစ်ဒီဇင်ဘာလကျွန်တော်နှစ်ရက်နေမှာကျွန်တော်တို့အတီးပြုတ်ပြင်ဆင်လိုက်တဲ့တတိယအကြိမ်ရကြေးဥပဒေပြင်ဆင်ချက်အတိုင်းပေါ့နော်ယူကောက်ဝဲလေးကျင်းပလို့ရှိပါတယ်အားနည်းချက်လို့ကျွန်တော်ပြောမယ်အပိုင်းအကြတော့ဒီကယူကောက်ဝဲတစ်ခုလုံးမယ်ဆိုတော့ရှိရင်ဥပဒေအရကျွန်တော်ရှိဟန်ပြီအဲ့ဥပဒေလို့ကျွန်တော်လက်တွေ့မှာယူကောက်ဝဲကိုလက်တွေ့လုပ်တဲ့အခါကြလို့ရှိရင်ဘယ်လိုပုံစံဘယ်လိုနည်းလမ်းနေလဲကျွန်တော်ရွေးချယ်ကြမှာလေဖွဲ့စည်းကြမှာလေဆိုတဲ့ဟာကမင်းကုန်းထုတ်စရာဖြစ်နေရပါတော့။ဘာကြောင့်အဲ့လိုဖြစ်နေရလဲဆိုတော့လက်ရှိမှာကျွန်တော်တို့ရကြေးဥတွေရတော့ကျွန်တော်ထွက်လာတယ်။ရကြေးဥတွေနဲ့ပတ်သက်တဲ့နေဥတွေမှာကျွန်တော်ပြင်ဆင်ရမှာအပိုင်းရှိတယ်။အဲ့ဒီနေဥတွေရတယ်လက်ရှိကျွန်တော်တို့ထွက်လာလေဆိုတဲ့တကယ်ကျွန်တော်တို့မကြားသေးဘူးလို့မကြားသေးဘူးဆိုရင်တကယ်ကရကြေးအုပ်ချုပ်မှုရွေးချယ်ပွဲလေးကိုတကယ်ရက်ွက်လေးကျေးရွာလေးမှာကျင်းပတဲ့အခါကျရင်ဘယ်လိုလုံထုံးလုံနည်းနေနဲ့ကျွန်တော်ကျင်းပပါလဲဆိုတာကျွန်တော်တို့ရက်ဘက်ဖွဲ့စည်းတရားနဲ့ဒါကျွန်တော်မေးခွန်းထုတ်နေရတဲ့အခြေအနေတခုဖြစ်ပါလေ။
ရချီရီကောက်ပေါ်ရဟာအဲ့ဒီလိုနီးဥတွေလုံထုံးလုံနီးကိစ္စတွေကိုမေကွန်းထုတ်ရမယ်အပြင်မဲပြတဲ့အခါမှာလည်းမေကွန်းထုတ်เสียရရှုပ်ထွေးမှုတွေရှိနေသေးတယ်လို့အမျိုးသမီးအဖွဲ့များကွန်ရက်ရဲ့ပဲ့ကန်ကော်မတီဝင်ဒေါက်ခင်လေးကအခုလိုပြောပါတယ
်။အိန်အောင်ဦးစီးမှပေးရမယ်။နောက်တစ်ခါကျတော့သူ့အစဉ်စဉ်တွေကတော်တော်ရှုပ်ထွေးမှုရှိရတယ်။တော်တော်သိနားမလည်နိုင်ဘူး။အဲ့ဒါဥပဒေကိုယ်တိုင်ကရှုပ်ထွေးမှုတွေရှိတယ်မရှင်းလင်းမှုတွေရှိတာတပိုင်းနောက်ပြီးတော့ဒီလိုမျိုးရွေးချယ်ပွဲတွေရက်ကွက်အုပ်ချုပ်မှုဆိုတဲ့ရွေးကောက်ပွဲတွေလုပ်တဲ့ဟာပြည်သူလူထုရဲ့စိတ်ဝင်စားမှုကလည်းအားနည်းတာတပိုင်းနှစ်ပိုင်းသွားတွေ့ရတယ်ဆိုတော့အဲသူ့ဘာသူဘလူဖြစ်ဖြစ်ဘာမှလည်းထူးမှမဟုတ်ပါဘူးလို့ပြည်သူလူထုကမြင်တဲ့ဟာမျိုးတွေကလည်းရှိတယ်ဆိုတဲ့အခါကျတော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာဒီရွေးကောက်ပွဲတွေကိုစိတ်ဝင်စားမှုကတိတ်ပြီးတော့မရှိတာကျွန်တော်တို့ရှေ့ပိုင်းအတွေ့အကြုံကတွေ့ရပါတယ်အခုဆိုရင်ဒီရက်ကွက်အုပ်ချုပ်ရေးမှုဥပဒေကိုပြုပြင်ဖို့ပြင်ဆင်ဖို့ဆိုပြီးတော့အရေးဆိုပြီးတော့စီယုံနှုံဆောင်မှုတွေလုပ်တဲ့အဖွဲ့တွေလည်းအများကြီးလုပ်နေပေမဲ့လုံးဝကောင်းမွန်တဲ့ဥပဒေဖြစ်လာအောင်တော့ကျွန်တော်တို့အခုချိန်ထိမလုပ်နိုင်သေးဘူးအိမ်တော်ဦးစီးမှမဲပေးခွင့်ရှိတယ်ဆိုတာလည်းအင်တန်မှကျွန်တော်တို့အတွက်ကတော့နစ်နာတယ်လို့ထင်တယ်အိမ်တော်ဦးစီးကတော်တော်များများအမျိုးသားတွေဖြစ်နေရလေအမျိုးသားတွေဖြစ်နေတဲ့အခါကျတော့ဒီမှာမဲပေးရတော့မယ်ဆိုရင်အမျိုးသမီးမဲပေးဖို့ဆိုရင်သူတို့ပေးပါမလားဒါကျွန်တော်တို့စဉ်းစားစရာဖြစ်တယ်နောက်တစ်ခါအိမ်ငှားနေတဲ့သူတွေအတွက်ကမဲပေးခွင့်ကိုသူတို့ဘယ်လိုစဉ်းစားထားလဲပေါ့ကျမတို့ဆိုရင်အိမ်ငှားနေတယ်ဒီရက်ွက်အုပ်ချုပ်ရေးမှုမဲပေးဖို့အတွက်တစ်ခေါက်မှကျမတို့ဖိတ်ကြားခြင်းလည်းမခံရဘူးဆိုတော့ဒီလိုရန်ကုန်မြို့လိုနေရာတွေမှာမြို့ကြီးတွေမှာဆိုအိမ်ငှားနေတဲ့သူတွေရှိတယ်အဲ့လိုလူတွေကတကယ်မဲပေးခွင့်ရမလားပေါ့2015လွှတ်တော်ရွေးကောက်ပွဲမှာဆိုရင်တော့ကျမတို့ယာယီတကောင်ဆင်းရဲနဲ့ပေါ့နော်မဲပေးခွင့်ရတယ်အခုဒီကိစ္စမှာရောဘယ်လိုစီစဉ်ထားလဲဆိုတော့ကျမကိုယ်တိုင်လည်းမသိနေတာလည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့ဆိုတော့အဲ့လိုမျိုးပေါ့အခြေခံအချက်လက်တွေကတာမန်ပြည်သူလူထုအားလုံးလက်လန်းမိအောင်ဆောင်ရွက်နိုင်မှုကတော့တော်တော်အားနည်းသေးတယ်တွေ့ရပါတယ
်အမျိုးသမီးကြီးဆောင်ရွက်နေတဲ့ဝင်းဝင်း organization ဥက္ကဋ္ဌဒေါက်ကေတီဝင်းကလည်းရက်ကြီးရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူတွေကိုထိထိကျကျပညာပေးမှုတွေပြုလုပ်တင်ပြီးကျိလက်ဒေတာနဲ့နေစုံနယ်ပြားတွေအထိပညာပေးမှုတွေကိုလုပ်ဖို့လိုအပ်နေတာလို့ဆိုပါတယ်
ကျမအမြင်ကတော့အသိပညာပေးမှုအားနည်းနေသေးတယ်ပေါ့နော်တကယ်လို့ကျမတို့ဒီရွေးကောက်ပွဲတွေဆိုလို့ရှိလို့ရှင်ဒီသူ့ပေးရမယ့်သူတယောက်ရွေးချယ်ရမယ့်သူတယောက်အတွက်ကိုရွေးချယ်ရမယ့်ပြည်သူကတုံ့တက်နိုင်မရှိရမယ်ဒီတုံ့တက်ရမယ့်အချက်အလက်တွေကလည်းပြည်သူကသိဖို့လိုအပ်တာပေါ့ဒါပေမဲ့ကျမတို့မှအများစုကတော့မသိဘူးရှင်အဲ့တော့ကျမတို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ awareness တွေကိုများများပေးသင့်တယ်အစိုးရအနေနဲ့ပေါ့နော်ဟိုနေစုံနေပြားရက်ွက်ဆိုတဲ့ရက်ွက်အလိုက်ပေါ့ပြည်သူကိုပေးသင့်တယ်လို့ကျမမြင်ပါတယ်
ခုချိန်မှာတော့ဂျေယွာအုပ်စုအုပ်ချုပ်ရေးမှုတချို့ဟာတို့ရဲ့တာဝန်လုပ်ပိုင်ခွင့်တက်ကြော်လုံလှုပ်ဆောင်တာဥပဒေလုံထုံးလုံးတွေကိုစန့်ကျင်ပြီးလွဲမလှုပ်ဆောင်ခဲ့တာတို့ကြောင့်တာဝန်ကရစဲတာနဲ့အမှုဖွင့်လှစ်အရေးယူဆောင်နေတာတို့ကြောင့်တချို့အုပ်ချုပ်ရေးမှုနေရာတွေဟာလစ်လက်မှုတွေဖြစ်ပေါ်နေပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါမြင်းမခသတင်းအေဂျင်စီကနေမျိုးရီကိုပေးပို့လိုက်တာဖြစ်ပါတယ်
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်မကြခင်မှာတော့ဓာတ်ရိုက်လင်းလိုက်ဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈ :00 ကနေ၉ :00 အထိတစ်ချိန်နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆ :00 ခွဲကနေ၇ :00 အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉ :00 ကနေ10 :00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉ :00 အစီအစဉ်ပြီးပြီးချင်းည10 :00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00ကနေ10:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲရှိပြီမို့သောတာရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လွင်နဲ့ထုတ်လွှင့်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရားလီလိုင်းစီစဉ်မှာတော့ရခိုင်ရေးကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်ဘလောက်ထိရက်ခတ်နေပြီလဲမြန်မာနိုင်ငံအတွက်အရှိနဲ့နောက်ဘသူကပိုအရေးကြီးလာနေပြီလဲဆိုတာကိုဆွေးနွေးကြပါတယ်။ပြီးခဲ့တဲ့လတည်းမှာပဲဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လည်းတရုတ်ပြည်ကိုသွားပါတယ်။သူပြန်ရောက်လာပြီးရပိုင်းမှာပဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်လည်းတရုတ်နိုင်ငံကိုရောက်သွားပါတယ်။ဆိုတော့ရခိုင်ရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားတွေတိုးလာတဲ့အချိန်မှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေဆက်ဆံရေးခက်ဆက်ဆိတ်တွေ့လာရတဲ့နဲ့ပေါ်မှာခြေခံပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်တိုင်းဆွေးနွေးပြမယ့်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာလကျော်စောဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးဖွဲ့ကဥအောင်သူငင်းတို့လည်းလေးလိုင်းပေါ်ရောက်နေပါပြီဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ဒေါက်တာလကျော်စောရဲ့ဟိုရေဖူးရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်အခုလိုခြေနေမျိုးမှာပေါ့လေရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်ပို့မြန်မာနိုင်ငံဟာပို့ပြီးနီးစပ်လာတယ်လို့များပြောနိုင်သလားခင်ဗျာ
ဟုတ်ပါတယ်ဟိုရခိုင်အရေးဖြစ်ပြီးတဲ့နောက်အဲတရုတ်နိုင်ငံကပို့ပြီးတော့ဂရုစိုက်လာတယ်ဆိုတာလည်းမှတ်ပါတယ်ဒါပေမဲ့ကျမတို့ကကျမတို့နိုင်ငံကမဟုတ်လို့ကျမတို့ကဗမာပြည်အရေးဘက်ကကြည့်တာဖြစ်တာ哦တရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့ကျမတို့တနိုင်ငံနဲ့မဟုတ်ဘူးအာဆီယံနိုင်ငံတွေအားလုံးကိုကြည့်တဲ့အခါမှာအာဆီယံနိုင်ငံထဲမှာအခုကစီးပွားရေးအရာဟောကမ္ဘာပုံရိပ်အရာဟောတစုံတစ်ခါတစုံတရာထိခိုက်နေတဲ့လူတွေရှိတယ်ဥပမာကမ္ဘောဒီးယားနော်တော့ကျမတို့ပမာနိုင်ငံဒါကြောင့်မလို့ဒီတစ်ခေါက်ဖိတ်တဲ့အခါမှာအထူးဧည့်သည်အဖြစ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ပမာပြည်ကအတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဖိတ်တာမနည်းအားဆိုရင်တမရရှိကျင့်ဖိန်ကဖွင့်ပွဲအခမ်းအနားပြီးစမိန်ခွန်းပြောပြတာနဲ့အဲကမ္ဘောဒီးယားဝန်ကြီးချုပ်ကပြောတယ်ဒုတိယကဒေါအောင်ဆန်းစုကြည်ပြောတယ်အဲ့ဒါတော့အရေးပေးတာပါအရေးပေးတဲ့ရည်ရွယ်ချက်ကတော့ဒီအာရှအာဆီယံနဲ့တရုတ်နဲ့ပူးပေါင်းသွားတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့2020ကနေ2030အတွင်းမှာစီစဉ်နေတာအဲ့ဒီအတွက်အာဆီယံနိုင်ငံတွေအားလုံးပါဝင်လာနိုင်ရေးအတွက်တရုတ်ကရည်ရွယ်ချက်ရှိရှိလုပ်နေတာပါအဲ့ဒီအချိန်မှာဗမာပြည်အနေနဲ့ကလည်းအနောက်နိုင်ငံတွေကဒီလောက်ဖိအားပေးနေတဲ့အခါကျတော့အဲတရုတ်ဘက်ကိုပိုပြီးကရတယ်လို့ဖြစ်တာပေါ့အဲ့တော့အပြန်အလှန်မှာပဲတရုတ်ကလည်းဗမာကိုလိုအပ်နေတဲ့အချိန်အာဆီယံနိုင်ငံတွေကိုလိုအပ်နေတဲ့အချိန်ဗမာပြည်အနေနဲ့ကလည်းအင်အားကြီးနိုင်ငံတစ်နိုင်ငံရဲ့အကူအညီအထောက်ပံ့ကိုလိုအပ်နေတဲ့အချိန်ဒါနှစ်ဖက်စလုံးအတွက်အကျိုးရှိတဲ့အဲပူပေါင်းမှုပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဟိုကိုအောင်သူငင်းသဘောထားအောင်ခင်ဗျာအခုဒီရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ပိုပြီးနီးစပ်လာတယ်ဆိုတဲ့အယူဆအာဒါတို့မှန်တယ်လို့ပြောလို့ရမလား
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောချင်ပါတယ်ဟိုပထမတစ်ခုကတော့အခုရခိုင်မှာဖြစ်သွားတဲ့ကျွန်တော်တို့လူခွင့်ရှုဖောက်မှုတွေဒုက္ခတွေထွက်ပြေးရတဲ့ကိစ္စတွေဖြစ်တာပေါ့နော်ဆိုဖြစ်တဲ့အခါကျတော့နိုင်ငံတကာဘက်ကတော့ဒါလူခွင့်ရေးပြဿနာနောက်တစ်ခုကကျတော့ဒီကျွန်တော်တို့နိုင်ငံတကာပြဿနာအနေနဲ့စဉ်းစားယူ PR ပေးဖို့တွေကျွန်တော်တို့ဟိုဘာခေါ်မလဲ ethnic cleansing လို့ခေါ်တဲ့ဒီတိုင်းရင်းသားလူမျိုးနွယ်တွေကိုဖယ်ရှားရှင်းလင်းတယ်ပေါ့ဗျာဆိုတော့ဒီလောက်ထိကိုသူတို့ကဟိုဆွဆွဲပြစ်တင်လာတာမျိုးရှိပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်မြင်လာတော့ခုနကဂျမဟိုဒေါက်တာလှကျော်စိုးပြောတာကျွန်တော်ထောက်ခံပါတယ်တရုတ်ပါအခု19ချိန်ကြောင်းဒီ community party ကြီးလာကပြီးတဲ့နောက်ပိုင်းမှာသူတို့ဒီသမရရှိချင်းပြင်းရဲ့အာဏာကပို့ပြီးတော့တက်လာပါတယ်တစ်ဖက်မှာလည်းအခုပြောတဲ့ဟိုနိုင်ငံတကာဟို one back one road ပေါ့နော်ဒီနိုင်ငံကဟိုဇင်းကြလာမကြီးတကူဖောက်မယ်ရေချောင်းလာမကြီးတကူဖောက်မယ်သတ်သဖြင့်ဒီကိစ္စတွေကဟိုကျွန်တော်တို့သူတို့ရဲ့နိုင်ငံကအာဂျန်ဒါလို့ဖြစ်လာပါတယ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟိုတရုတ်ကဥဆောင်တဲ့ globalization ပေါ့ကမ္ဘာကြီးရဲ့တချို့သောနိုင်ငံတွေပေါ်မှာသူရဲ့ agenda လို့ဖြစ်လာပါတယ်ဒီအချိန်မှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံကိစ္စကတရုတ်နဲ့ပို့ပြီးတော့ဟိုနှီးကပ်လာတယ်ဆိုတဲ့သဘောမျိုးပြောရင်တော့ရည်ပူရမှတ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအခုကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုင်းကိုအဓိကကျွန်တော်တို့ပြောဖြစ်နေတယ်ဆိုတော့ဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးလဲကျွန်တော်ဟိုတော့တုံးသက်ချက်ကြားခြင်းပါတယ်အနောက်နိုင်ငံတွေအနေနဲ့ကတော့ဒီအရင်ကလဲဟိုတန်ခတ်မှုတွေစစ်ဆိုးရတွေလက်ထက်မှာတန်ခတ်မှုတွေချခဲ့တာဆိုတော့ဒီတန်တမာရေးစီးပွားရေးဟိုအဆက်ဆက်တွေလည်းများများဆဆတော့မရှိခဲ့ပါဘူးဒါပေမဲ့ဒီစစ်ဆိုးရတွေလက်ထက်မှာတော့ဒီဒီမိုကရေစီအင်အားစုတွေဘက်ကရက်ပြီးနိုင်ငံရေးအရာထောက်ခံမှုပေးတာမျိုးလို့ဆက်ဆံရေးမျိုးတွေပဲအဓိကတွေ့ခဲ့ရပါတယ်အခုလည်းပဲဒီရခိုင်ကိစ္စနဲ့ဒီဝိုင်းပြီးဖိအားပေးနေတာဆိုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအပြောင်းလဲတွေပေါ်လာတဲ့အချိန်မျိုးမှာဆက်ဆံရေးတွေနှွေးထွေးရမယ်ဆိုဟိုခက်တန်းတန်းများဖြစ်နေလားကိုအောင်သူကြီးသဘောထားဘလို့ယူဆလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့အနေထားပေါ့နော်ကျွန်တော်တို့ကမြန်မာနိုင်ငံကတခုခုမှားတယ်လို့ထင်ရင်ဒဏ်ခတ်မယ်ပြီးတဲ့ခါကျတော့ Facebook လုံးနဲ့အရေးယူမယ်သာသဖြင့်ဒီလိုစဉ်းစားမှုမျိုးများပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့2010အားစလို့ဦးသိန်းစိန်ကာလမှာကျွန်တော်တို့တိုင်းပြည်ထဲမှာတချို့ပြည်ရင်ပြောင်းလဲမှုတွေစလာတယ်အဲ့တော့ကျွန်တော်တို့ဒီမှာကဒဏ်ခတ်တာကအဖြေဟုတ်ရဲ့လားပေါ့နော်ဒီလိုပြန်စဉ်းစားဖို့ရှိလာပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကသူတို့စဉ်းစားဖို့တော့လွယ်ပါတယ်ခင်ဗျားလူခွင့်ရေးချိုးဖောက်တယ်နော်အဲ့ဒါဆိုလို့ရှိရင်ခင်ဗျားကိုပြစ်ဒဏ်ပေးမယ်ဆိုတော့ဒီလိုမျိုးလွယ်လွယ်စဉ်းစားတဲ့ပုံမျိုးနဲ့ဆုံးဖြတ်တာကပုံများတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာလက်ကျော်စိုးရဲ့သဘောထားခင်ဗျာအခုဒီဟိုလက်ရှိအခြေအနေတွေမှာဒီအထူးဖြင့်ရခိုင်အရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံဆက်ဆံရေးကဟိုနိုင်ငံရေးအပြောင်းလဲတွေရှိလာပြီမလဲဟိုဒေါက်တာဆက်စစ်ကြီးဦးဆောင်တဲ့အရသာအစိုးရတက်လာစီတိုက်အောင်ပေါ့လေဆက်ဆံရေးတွေကခက်တန်းတန်းများဖြစ်နေတယ်လို့ပြောလို့ရမလား
ဟိုကျမစဉ်းစားရတော့တလို့ပါအစားတော့အနောက်နိုင်ငံကဟိုဒေါအောင်ဆန်းစုကြည်ရဲ့အခြေခံယုံကြည်ချက်ကလည်း liberal democracy ဖြစ်တာအောင်နော်အနောက်တိုင်းဒီမိုကရေစီကိုသူကယုံကြည်တာဖြစ်တော့ဘာမဆိုအနောက်တိုင်းရဲ့ပုံစံတွေအတိုင်းပဲလုပ်လိမ့်မယ်လို့ထင်ပုံရပါတယ်ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒေါအောင်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အကျိုးစီးပွားပဲကြည့်ပြီးတော့အထူးသဖြင့်တရုတ်ပြည်နဲ့နီးနီးဆက်ဆက်ဆက်ဆံလိုက်တဲ့အခါမှာဒါအနောက်တိုင်းနိုင်ငံတွေကတော်တော်မကြည်မနက်ဖြစ်သွားပုံရပါတယ်အဲ့တော့အခုလူအခွင့်အရေးတို့ဘာလို့အနောက်တိုင်းကပြောတဲ့လူအခွင့်အရေးတွေဆိုတာလေအများဆုံးသူကစံကျင်းစံညွန်နှစ်ရက်နဲ့ပြောတာပဲဟလာထရမ့်ကသူတို့ကကြက်ခမစဉ်းစားကြည့်အခုဒီသူများနိုင်ငံကလာမဲ့မွတ်စလင်တွေတောင်ဟိုတာဒီတာတာသီးတာသူနိုင်ငံပေါက်နေတဲ့လူတွေတောင်သူလက်မခံမှုပါဘူးနဲ့သူနိုင်ငံမှာတောင်သူလူအခွင့်အရေးဆိုတာသူအပြည့်အဝပေးနိုင်တာမဟုတ်ဘူးသူများနိုင်ငံကိုအဲ့ဒီဟာနဲ့ပြောလာတဲ့အခါကျတော့တရုတ်ပြည်ဘက်ကစဉ်းစားတဲ့အခါကျတော့လေဒီဟာကသူတို့ကိုမြားဘူးလှည့်လာတာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပိုလန်မှာအဲဒီဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဒီဟိုနီကော်ရီဒေါ်ကြီးလုံးမဲ့ဆင်းရံလမ်းကြီးဆောင်းမဲ့အစီအစဉ်ရှိတော့ဗမာပြည်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်သွားမှာဆိုလို့ဒီကိစ္စကိုဒီလောက်တောင်ဖြစ်အောင်လုပ်တယ်လို့တရုတ်ဘက်ကလည်းသဘောထားပုံရတယ်ဒါကြောင့်မလို့ဗမာပြည်ဘက်ကမမရက်တာမနေ့ကတော့အဲ့ဖွင့်ပွဲအခမ်းအနမှာဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတခြားကမ္ဘာနိုင်ငံများနဲ့ဒီအဆင့်မြင့်ခေါင်းဆောင်များအစည်းအဝေးဖွင့်ပွဲအခမ်းအနားမှာရှီကျင်းပင်ပြောသွားတဲ့စကားတစ်ခုရှိတယ်ကျွန်မမှတ်မိလိုက်တာအဲ့ဒါဘာလဲဆိုတော့တရုတ်ပြည်ဟာတဲ့ဘတော်မှသူများနိုင်ငံကိုလေသူ့ရဲ့ဟိုဘာလဲသူ့ရဲ့ဟိုဖွင့်ပြိုးတိုးတက်တဲ့ပုံစံတို့သူ့ပါတီကိုဘလူတီဆောက်တယ်ဘလူကြီးကြက်တယ်သူ့နိုင်ငံကိုဘလူတီဆောက်တယ်သူ့ရဲ့ model တွေပေါ့သူ့ရဲ့ values တွေအဲ့ဒီဟာတွေကိုသူများနိုင်ငံကိုလည်းသူတို့မတင်ပို့ဘူးတဲ့ထို့အတူပဲသူများနိုင်ငံကဟာတွေကိုလည်းသူတို့မတင်သွင်းဘူးတဲ့သူများနိုင်ငံကဟာတွေကိုသူတို့အနေနဲ့လေ့လာမယ်သူတို့အတွက်အကျိုးရှိတဲ့ဟာဆိုသုံးမယ်အကျိုးမရှိတဲ့ဟာဆိုသူတို့တိုင်းပြည်နဲ့မတင်တော်တဲ့ဟာဆိုမသုံးဘူးအတိပ္ပယ်ကတော့ဒီအနောက်တိုင်းကပြောနေတဲ့လူအခွင့်အရေးတို့ဒီမိုကရေစီတို့နဲ့ဟိုအဲ့ဒီဟာတွေကိုသူက socialist values နဲ့ socialist တမိုးနဲ့ပဲသူကကြည့်မှာအဲသူတို့အနောက်တိုင်းကပြောတဲ့ဒီမိုကရေစီတွေလူအခွင့်အရေးတွေကိုကြည့်မှာမဟုတ်ဘူးဒါကြောင့်မလို့ဒီလိုအမြင်တွေကွာနေပါတယ်အဲ့ဒီကွာနေတဲ့ပုံမှာဒီရခိုင်အရေးမှာတရုတ်ကဝင်ရက်လိုက်တာလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များရှိနေပါတယ်ကျွန်တော်ဟိုဆွေးနွေးလိုတဲ့သူတွေများတဲ့အတွက်လည်းဒီဆွေးနွေးတဲ့အကြောင်းအရာကိုအဓိကဦးတည်ပြီးလူရင်းကိုဆွေးနွေးပေးဖို့လည်းကြိုတင်ပြီးတော့မြေတားရက်ခံနေပါတယ်အရင်ဆုံးကတော့ကျွန်တော်အမေရိကန်ပြည်တော်စုကဟိုကိုကျော်စိုးဖြစ်ပါတယ်ကိုကျော်စိုးရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဒီမှာကျွန်တော်ဒေါက်တာလှကျော်စိုးရဲ့အယူဆတွေကျွန်တော်တော်တော်များများထောက်ခံပါတယ်ဒီနိုင်ငံတကာဆက်ဆံရေးမှာတရုတ်တို့အမေရိကန်တို့အနောက်စုတို့ပေါ့ဗျာ သူတို့ကတော့ဗျာဟိုဟိုမြန်မာပြည်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာတဲ့ဒီသူတို့ရဲ့အကျိုးစီးပွားနဲ့ policy ပေါ်မှာကျွန်တော်တို့ကစားနေတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ
โอเคโอเคမြန်မာနိုင်ငံမှာလေသူတို့ကဒီမှာအမေရိကန်တို့အနာဂတ်ဆိုရဲသူတို့ရဲ့ policy တွေကတော်တော်လေးကိုသူတို့ကရှောက်ထွေးတယ်ဒီမြန်မာနိုင်ငံကိုထောက်ခံသူလိုပါလို့လောက်တယ်ပြီးတော့ဟိုဟိုဘယ်လိုခေါ်မလဲဒီနိုင်ငံတကာအမေရိကန်ဆိုတာထက်ပြန်နိုင်ငံတကာဆိုတဲ့လူတွေရဲ့လောက်ထုံလုံးတွေကဘယ်လောက်လဲဆိုတော့ငုံယောင်းတဲ့ဟိုမွတ်စလင်တွေတောင်မှဟို international conference တွေရောက်သွားတယ်ဟိုအရေးခံရတဲ့ဖွင့်ကြီးကိစ္စတော့ရောက်မလာဘူးပြီးတော့ပုတ်ရဟိုင်းမင်းကြီးလာတယ်ဘင်္ဂလားဒေ့ရှ်မှာဟိုကဒီဟိုအာဆီကွက်တလေးဖွင့်တော်ကြီးတယောက်ပျောက်သွားတဲ့ကိစ္စကိုနိုင်ငံတကာတရိန်မှာလုံးဝတက်မလာဘူးကျွန်တော်ဂူဂယ်မှာရှာကြည့်တော့ Asian Euro Channel Euro ဘာတို့မှာတွေ့တယ
်တရိန
်၅ပုတ်လောက်တက်တယ်အဲ့ဒီတရိန်တွေဟာလုံးဝတက်မလာဘူးဆိုတော့ဒါအနောက်အုပ်စုတို့ရဲ့ဟိုကနိုင်ငံတကာဆက်ဆံရေးလုပ်တဲ့ဟာကသူတို့ရဲ့ကိုကျိုးစီကောင်ပေါ်မှာမူတည်ပြီးတော့လောက်တယ်ဆိုတဲ့ဟာကျွန်တော်အဲ့လိုမြင်တယ်တရုတ်ကအစပေါ်ပြအဲ့ပေါ်မှာမြန်မာစိုးရအနေနဲ့လေဒါကိုထိထိမိမိစနစ်ကြနှုံးချပြီးတော့ဒါဒေါင်းဆန်းစုကြီးတို့လောက်နေတယ်ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူကတော့ဒီဟိုရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲလူရင်းကိုဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကတော့ဗျာဒီလိုပဲကျွန်တော်မြန်မာနိုင်ငံရဲ့အပေါ်နေမှာကကျွန်တော်မြန်မာနိုင်ငံအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေစနစ်ကအာမကောင်းတဲ့အချိန်မှာဟိုလူကဟိုဟာရာနိုးလို့ဒီလူကဒီဟာရာနိုးလို့နေတယ်နိုင်ငံတကာရဲ့စီးပွားရေးလူမျိုးတွေချင်းဝဲမှုတွေကအဲ့လိုမြင်ပါတယ်ကျွန်တော်ကသင်္ဇာတတွေအများကြီးပေါ်ကျင်သွားတယ်ကျွန်တော်ရာခိုင်ကြီးမြန်မာမှာကျွန်တော်တဘာဝဒိန်းကြီးကိုအချမ်းပေးတင်းဥနိုင်ငံကိုတုံးဆွေးထားတယ်ဒါမဲ့ကျွန်တော်နိုင်ငံအခုထိထိမီးမောင်မောင်နေနေရတော့မယ်နော်မင်းမမနဲ့နေရာရင်ဆင်းဆင်းမီလုံးဝမရဘူးတဘာဝတမ်းလေးအကျိုးကိုလုံးဝခံစားဝင်မရဘူးအဲ့လိုအမေရိကန်ကလည်းအဲ့လိုအကျိုးစီးပွားကိုပဲချင်းကပ်ယုံကြည်ရပဲလို့ကျွန်တော်ညီပါတယ်ရိုမင်ညာရေးဘာရေးညာရေးဆိုတာတော့ကျွန်တော်တို့အသာထားလိုက်တာဘေးဖက်ထားလိုက်ပ
ါ
ကျွန်တော်နိုင်ငံမှာအခု
ဟုတ်ကဲ့ဦးစောလေ
းကျွန်တော်တော့တောင်းပြီးစုံမှု
โอเคဦးစောလင်ကျေးဇူးပါကျွန်တော်ဒီနောက်တစ်ခုလည်းတလက်စားတယ်အလဲပေးခြင်းပါတယ်သူကတော့ဒီစင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ိုခတ်တူလို့ပြောရရင်တော့ geopolitics ပေါ့ညာအရှိဟာအရှိပါပဲအနောက်ကအနောက်ပါပဲကျွန်တော်ဂျပန်ပြည်မှာအလဲရောက်ပူးတဲ့ခါကျတော့ဂျပန်ကြီးကဘာပြောလဲဆိုတော့အမေရိကဆိုတဲ့လူမျိုးဟာမရှိလဲမကောင်းဘူးရှိလဲမကောင်းဘူးသူကြိုးစည်းပွားကြောင်းလာနေသူတို့လည်းပေါင်းနေရတယ်ဆိုတဲ့အကြောင်းပြောပါတယ်ဗျအဲ့တော့ခတ်တူတို့ပြောရရင်ဗမာပြည်ရခိုင်ပြည်ကိစ္စဆိုတာအခုမှရလို့မဟုတ်ပါဘူးနှစ်ဟိုဟာပေါ့ကြာလာပြီပေါ့ဗျာကျွန်တော်တို့ရာဇဝင်မှာဆိုလို့ရှိရင်တော့သို့တော်လည်းပဲသူတို့ကမြုပ်ချင်တဲ့အခါမြုပ်ထားလိုက်တယ်ဖော်ချင်တဲ့အခါဖော်လာလိုက်တယ်ဒီနေ့ကျတော့ရှင်းပြောရင်သူတို့တွန်းပို့လို့ကျွန်တော်တို့ကတရုတ်နဲ့ညီးသွားတယ်တရုတ်နဲ့ညီးသွားတဲ့အတွက်ဒီရေနံပိုက်လိုင်းကြီးတွေပါကြီးတွေဖြစ်သွားဖြစ်သွားတော့ geopolitics ရှူတော့အရာသူတို့ရှုံးသွားတော့ဗောနော်ရှုံးသွားတော့ခုမှပြူးပြူးပြဲပြဲနဲ့ပြန်လိုချင်တဲ့သဘောမျိုးဖြစ်နေတာဗောတရုတ်ကလည်းတစ်ဖြည်းတစ်ဖြည်းနဲ့သူကသူဘေလတ်ဘောနော်ဘဖာဇုံပေါ့ဟိုတုန်းက politic ဘဖာဇုံကနေခု economic ဘဖာဇုံသူလုတ်တယ်လုတ်တဲ့အခါကျတော့ဗမာပြည်ကိုထည့်လိုက်တယ်ဘဖာဇုံထဲမှာထည့်လိုက်တဲ့အခါကျတော့သူ့ကိုထိခိုက်မယ်အကျိုးစီးပွားအတွက်ဆိုရင်သူကတုံ့ပြန်မှာပဲကိုယ်နိုင်ငံကိုလည်းပူပေါင်းမှာပဲအရေးကြီးတာကသူ့အကျိုးစီးပွားအတွက်အဓိကလုတ်တာပဲအဲ့တော့အမေရိကန်လူတို့အနောက်အုပ်စုတွေကဗမာနိုင်ငံပေါ်မှာနားလည်မှုကောင်းကောင်းရှိဖို့တော့လူတယ်လို့ထင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဟိုနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုရပါပဲပေးစာတစ်စောင်အီးမေးလ်နဲ့ပို့ထားတာပါမောင်တသနာဖြစ်ပါတယ်ခင်ဗျာကိုရန်နိုင်ဖတ်ပြပေးပါဦ
းအနောက်နိုင်ငံတွေဟာဒီမိုကရေစီရဲ့လှုပ်ရှားမှုကာလတခြားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကမမမမရက်တီပေးခဲ့တာကြောင့် NLD ပါတီအစိုးရဖြစ်လာတော့အသွင်ကူးပြောင်းရေးအစဉ်ပြေချောမွေ့စေဖို့နဲ့ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့အကြံဉာဏ်များရယူနိုင်ရန်အနောက်နိုင်ငံတွေနဲ့ပုံမလင်မြန်တဲ့ဆက်ဆံရေးတွေထူထောင်ခဲ့ကြပါတယ်။ဒါကိုပညာရှင်အမျိုးမျိုးကအနောက်ဘက်ကိုရိမ့်နေပြီလို့ထောက်ပြခဲ့ကြပါတယ်။တခါပြည်တွင်းငင်းချမ်းရေးနှဲဆက်ဒေသတည်ငြိမ်ရေးနဲ့တစ်ဖက်ဆောင်းလင်းဖြစ်နေတဲ့စီးပွားရေးထိန်းချုပ်ရေးအတွက်တရုတ်နဲ့ဆက်သွယ်ဆောင်ရွက်မှုတွေများလာတဲ့အခါကျတော့အရှိတ်အဝါရိမ့်သွားပြန်ပြီလို့ထောက်ပြလာကြပြန်ပါတယ်။အခုနိုင်ငံမဲ့ဘင်္ဂါလီအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဖိအားပေးဖို့ပြင်ဆင်နေချိန်တရုတ်နဲ့ပုံမဆက်ဆံရေးတွေတိုးမြင့်လာတဲ့အခါကျတော့အရှိတ်ဘက်ပိုရင်းနေပြီလို့ဝေဖန်ထောက်ပြချက်တွေဟာ NLD အစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပဂတိမြန်မာနိုင်ငံရဲ့အခြေအနေအမှန်တွေသတင်းအမှားတွေနဲ့ကျင်းပြောင်းတဲ့လူမျိုးရေးအမြင်တွေပေါ်မှာသုံးသပ်နေကြတာလို့ပဲယူဆမိပါတယ် တကယ်တော့အဖက်ဖက်မှနိုင်ကြနေတဲ့မြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက် NLD အစိုးရဟာအရှိန်နဲ့ရောအနောက်နဲ့ပါဂန်းတူဆက်ဆံနေတာပါတဖက်ဖက်ကိုအလေးပေးပြီးဆက်ဆံနေရအောင်အရှိန်နောက်အင်အားကြီးနိုင်ငံတွေမျက်စောင်းထိုးရလောက်အောင်ဒေသတွေမှာဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမဟုတ်ပါဘူးနောက်ဆုံးအနေနဲ့ပြောရရင်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ဖိအားတွေဟာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်အရေးစေနာကောင်းတဲ့ဖြည့်ရှင်းရမရောက်ပဲအကြမ်းဖက်အုပ်စုတွေကိုအကာအကွယ်ပေးရရောက်နေပြီးအရှိတ်အဝါရိမ့်သွားအောင်တွန်းအားပေးရရောက်နေပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ဒီနေ့မှဒေါက်တာလောက်ကျော်စောမေးချင်ပါတယ်။ဒီရခိုင်ရေးရောက်ဒီလက်တလုံးနိုင်ငံတကာမှာတန်တမာရေးအရာထောက်ခံမှုရအောင်တရုတ်နိုင်ငံနဲ့ဟိုရင်းနှီးမှုယူရတယ်ပဲထားပါတော့လေ။ဒါကတော့ဒီရေတို့ကာလကိစ္စပါ။ဒါပေမဲ့ကမ္ဘာမှာဒီစီးပွားရေးနိုင်ငံရေးဩဇာရှင်ကလည်းကြီးထွားလာနေတဲ့တရုတ်နိုင်ငံကိုရေရှည်မှာရောဒီမြန်မာနိုင်ငံကအာကိုဝါဒလိုအပ်မဲ့အလားအလာမျိုးတွေရှိနေသလားခင်ဗျ။
哦ရှိပါတယ်အခုသူတို့ဒီ19ချိန်မြောက်ကွန်ကရစ်အပြီးမှာတရုတ်ပြည်ကသူစီးပွားရေး project တွေအများကြီးချလာပါတယ်ဒါကတော့သူကအဲခုနပြောတဲ့အဲဒါကတော့ကမ္ဘာကြီးတစ်ခုလုံးကဒီ globalization ကနေပြီးတော့နောက်ဆုတ်တယ်လို့ဖြစ်တာအောင်နော် American ဆိုရင် TPP တို့ဘာတို့ကနှုတ်ထွက်တယ်အဲ climate change ကနေနှုတ်ထွက်တယ်ဒါမျိုးတွေပေါ့အဲ EU ဆိုလို့ရှိရင်လည်းဟို Africa Environment England ကနှုတ်ထွက်သွားတယ်ဒါမျိုးတွေဖြစ်နေတဲ့အခါမှာကမ္ဘာကြီးပေါ်မှာကဘာစင်တာပေါ်မှာပါအဲခေါင်းဆောင်မှုမဲ့တယ်လို့ဖြစ်နေပေါ့တချို့ကိစ္စတွေကတနိုင်ငံနဲ့လုပ်လို့မရဘူးဥမာ2008ဒီငွေကြီးအကြက်တဲကနေပြီးတော့ကျော်လွန်နိုင်မှုဆိုရင်အားလုံးပါဝင်နိုင်မှုလို့တယ်အဲ့ဒီအတွက် तू ကအားလုံးပါဝင်နိုင်တဲ့ inclusive ပေါ့အားလုံးပါဝင်နိုင်တဲ့စီမံကိန်းဆိုပြီးတော့ဒီရှီကျင့်ဖင်ကတင်တဲ့ဒီပိုလမကိစ္စအဲ့ပိုလမကိစ္စမှာဆိုလို့ရှိရင် तू ကနိုင်ငံတွေအားလုံးကလမ်းတစ်လျှောက်မှာရှိတဲ့နိုင်ငံတွေအားလုံးအနေနဲ့မိမိရဲ့ဖွံ့ဖြိုးတိုးတက်ရေး model နဲ့တရုတ်ဒီလမ်းမနဲ့ဆက်ဆက်ဖို့ဒါကိုတရုတ်ကအများကြီးအားပေးနေတယ်ဟိုတနေ့ကဗီယက်နမ်မှာချုပ်ဆိုတဲ့စာချုပ်တွေမှာဆိုရင်လေဗီယက်နမ်ကသူ့ရဲ့ဗာလဲစင်ကြံနှစ်လမ်းနဲ့စီးပွားရေးဇုံတွေတခုတိဆောက်ရေးကိုတရုတ်ရဲ့ပိုလန်မှာနဲ့ဆက်ဆက်လိုက်တယ်လာအိုဆိုလည်းတလို့ပဲလာအိုတရုတ်စီးပွားရေးစင်ကြံလမ်းတိဆောက်ရေးဆိုတဲ့စာချုပ်ကြီးချုပ်လိုက်ပြီးတော့လာအိုတနိုင်ငံလုံးမှာအဲ့မီယထာလမ်းဖောက်ပြီးတော့အဲ့မီယထာလမ်းကဟိုဒီဟိုနင်းထီရောက်မယ်စင်ကာပူထီရောက်မယ်အဲ့ဒါလိုဟာမျိုးတွေပေါ့ဗျာ तू อ่ะအဲ့ဓာတွေကိုအကုန်လုံးဖြတ်တော့အဲ့ဒီ project တွေထဲမှာဗမာပြည်ကလည်းဝင်ရောက်ပြီးပါဝင်မှုဟိုတနေ့ကကာကျုံနဲ့တွေ့တော့ကလည်းသမရရှိချင်းပင်ကပြောတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေထဲမှာဗမာပြည်ကပါဝင်မှုအဲ့ဒါကြောင့်မလို့ဒီစီးပွားရေးလုပ်ငန်းအရာလဲဗမာပြည်ကထဲထဲဝင်ဝင်ပါဝင်လာမှာပဲမနေ့ကချုပ်တဲ့စာချုပ်လက်မှတ်ထိုးတဲ့အထဲမှာလဲဒေါအောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တို့ကျတော့တက်တက်ပွဲမှာသူတို့အဲဒီဗမာနဲ့တရုတ်စီးပွားရေးဗာလဲစင်ညာလန်းဆောက်ဖို့ဆိုပြီးတော့စာချုပ်ချုပ်တယ်စင်ညာလန်းဆိုတာကလမ်းပန်းဆက်သွယ်ရေးတွေပါတယ်လို့ပဲတခြားဆက်ဟိုဆက်ဆက်တွေပေါ့ဗျာဘာနာရေးအရာငွေရေးကြီးရေးအရာပြည်သူချင်းချင်းဆက်ဆံရေးအရာအဲ့ဒီအဆောက်အုံတွေပါအကုန်လုံးတစ်စုံလုံးပါမှာဒါတွေကဗမာပြည်အတွက်စီးပွားရေးအရာတစ်စုံတရာတက်လှမ်းနိုင်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်ရပါတယ်
โอเคตะเกราะဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားမူဝါဒဒီဖက်မလိုက်မူဝါဒဖြစ်တဲ့အတွေးခေါ်ယူဆတစ်ခုပေါ်မူတည်တဲ့ဆက်ဆံရေးမျိုးမဟုတ်ပဲနဲ့ဒီအပြန်အလှန်လေးစားမှုတွေပေါ်မှာမူတည်ဆက်ခံမဲ့ဆက်ဆံမဲ့ဒီမူဝါဒမျိုးကျင့်သုံးမဲ့ဆိုတာမျိုးကိုတခြားလုံးအခုအရသာအစိုးရလက်ထက်တည်တဲ့ဒီမူဝါဒကိုပဲသူတို့ဆက်ထက်ကျင့်သုံးနေရပါဒါပေမဲ့လည်းဒီရခိုင်အရေးကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခတ်မှုတွေရှိလာမဲ့နောက်မြန်မာနိုင်ငံအနေနဲ့လည်းကိုကျိုးစည်းဝါကိုရှေ့တန်းတင်စဉ်းစားဖို့လိုအပ်လာတဲ့အခြေအနေမျိုးဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံအနေနဲ့ပေါ့လေတရုတ်နဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်ဟိုဘာတွေများမျှော်လင့်လို့ရမလဲကိုအောင်သူငယ်။အများက
ျော်စိုးပြောသွားတာလည်းရှိပါတယ်။အဲ့တော့အထောက်အကူစဉ်းစားမှာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစပြီးတော့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်။အဲ့တော့တရုတ်ပြည်ကသူတို့ပြောကျင်တဲ့သူတို့ပြောကျင်တဲ့ကိစ္စအတိုင်းနဲ့ကျွန်တော်တို့ကဟုတ်ရှင်မဟုတ်ပဲကျွန်တော်တို့ကကိုယ့်ရဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ကျွန်တော်တို့စဉ်းစားရတဲ့နည်းလမ်းကကျွန်တော်မြန်မာဆွေးနွေးရအတွက်အဓိကကျတယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ဥပမာတစ်ခုပေးချင်တာကအေယာဝတီမြစ်ကြီးကိုကျွန်တော်တို့ကချစ်နေလို့ရတယ်ဒါပေမဲ့အေယာဝတီမြစ်ကြီးကဒီတိုင်းပဲစီစဉ်ခိုင်းနေမှာလားပေါ့ကျွန်တော်တို့ကဒီတိုင်းသဘာဝကိုချစ်မှာလားဒါမှမဟုတ်ဆက်ဆက်ထုတ်မှာလားဒါမှမဟုတ်လည်း logistic လို့ခေါ်တဲ့ဦးစားတွားလာရေးအတွက်သုံးမှာလားတောင်ပေါ်ရေအတွက်သုံးပါလားပေါ့နော်ဆိုတော့အဲ့တော့ဒီအတွက်ကိုစဉ်းစားမှာကျွန်တော်တို့တိုင်းပြည်ကစဉ်းစားမှာလို့ထင်ပါတယ်အဲ့တော့ခုနပြောတဲ့တရုတ်ကပူနမကြီးရဲ့ခေါင်းဆောင်အောက်မှာကျွန်တော်တို့ရဲ့တိုင်းပြည်က ပြောပြောမပြောပြောပေါ့နော်ကျွန်တော်ရှောင်ပြေးလို့မလို့တော့ပါဘူးသူတို့ရဲ့ခေါင်းစရာကိုကြလို့ပါပြီအဲ့ဒီအချိန်မှာတော့ကျွန်တော်တို့ကခုနပြောသလိုပဲဟိုဘာခေါင်းလဲကျွန်တော်တို့ရဲ့မျိုးသားကျူစီကအပြူသားအကျူစီဘွားကပါလဲပေါ့နော်ကျွန်တော်ဒါကိုကျွန်တော်တို့စဉ်းစားဖို့တင့်တဲ့အချိန်လို့ကျွန်တော်ထင်ပါတယ်
โอเคเจซูပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးဟိုတယောက်ကတော့ကိုတမောင်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုတမောင်ဝင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပါကျွန်တော်ဒီမြန်မာအဖေကခုမှကျွန်တော်ဆိုတာအားလည်းကျွန်တော်ကြည့်တယ်ရောက်ကြတာတော်လူခွင့်ရေးဆိုပြီးတော့ဒီဘယ်ကလိကိစ္စတွေနဲ့သူကအရေးကြီးတယ်ကျွန်တော်တို့ကတော့လောကလက်သက်ပါတော့ကအဲ့တော့ဆိုတာလူကျွန်တော်တို့ဒီဘက်ကြပါစီပြီးတော့လုပ်ရတဲ့အချိန်မှာသူအလောင်းရံကြီးကလူခွင့်ရေးလူခွင့်ရေးသူခွင့်ရေးဆိုတာပါလဲဆိုတော့မင်းကြီးလည်းကကျွန်တော်လည်းအောင်စော်ကားပြီးတော့လာပြီးတော့ဒီရေတရဲနေတဲ့လောက်ကိုဝယ်ဆိုင်နေတဲ့လူတွေတော့ဘာတခေါ်မှကုလားဘာမကလည်းမပြောဘူးအမေရိကန်လည်းမပြောဘူးအဲကျွန်တော်တို့ကစိုးရနေပြီးတော့စစ်တပ်ကနေပြီးတော့ဝင်ရှင်းတော့မှအာဒါလူခွင့်ရေးလူခွင့်ရေးလည်းလုပ်တယ်
ဟုတ်ကဲ့ပါကုဒမဝင်းကျေးဇူးပါနောက်တူကိုလည်းအလှည့်ပေးခြင်းပါတယ်ကျွန်တော်အချိန်ရသလောက်သူကတော့တန်ဃာတော်တပားဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုရင်ကြီးစံတော်ပါသာဆိုတဲ့သူတန်ဃာတော်တပားပါအရှင်စံတော်ပါသာရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ဗျာ
ဟုတ်ပြီ1988ခုနှစ်ကပဲမြန်မာနိုင်ငံမှာလူဦးရေ360ရှိတဲ့အထက်မှာအကုန်လုံးလို့လို့ပဲနော်ဒီမိုကရေစီကိုတောင်းဆိုခဲ့ကြတယ်ဒါခင်ဗျားတို့သိပဲနော်ဒီစကားဝိုင်းမှာအားလုံးတန်တန်လေးထွက်သွားပြီပြောမယ်ဟုတ်ပြီအဲ့ဒီတော့ဒေါက်တာလက်ကျော်စိုးဆိုတာဝိုင်းရဲ့နိုင်ငံရေးသမားတယောက်ပါနော်လက်စားပါဟုတ်ပြီဒီကနေ့တင့်ရှက်ကဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုအပြင်းစင်အခါမှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားခဲ့တယ်ဆိုဗီယက်နေစနစ်ကိုတယောက်ကိုအိပ်ပါဖောင်ပေါက်ပေးခဲ့တယ်အရှင်ကျော်တော်အတွင်းမှာအကြီးကြီးတိုးတက်လာတဲ့တယောက်ဟာစာရိယကဘာကြီးအတွက်ဘာတွေလုပ်ပြီးပြီလဲဒါကမိုင်းကထင်ရှားရှိတယ်နော်ဟုတ်ပြီအဲ့ဒီတော့နောက်နိုင်ငံဆိုတာကဒီမိုကရေစီရည်စည်းကြောင်းမှာရှင်သန်နေတဲ့နိုင်ငံတွေဖြစ်မြန်မာနိုင်ငံပြည်သူတွေလက်မြောက်ဖို့အရေးကိုအနိုင်30လုံးလုံးပါဝင်ပြီးတော့ပူးပြီးပေးခဲ့ကြတယ်။2015မှာ NLD မင်းနိုင်နေဆိုတာနိုင်ငံတကာကလာပြီးတော့စောင့်ချတော့မပေးဘူးဆိုရင်အော်တိုမက်တစ်မင်းနဲ့အာဏာပြန်လေးသွားမယ်နော်။ဟောပြီဒီအချက်ကိုခင်ဗျားတို့မမေ့ပါနဲ့။ဒီကနေ့မြန်မာပြည်သူတွေကဘာကိုလူကျင်ကြလဲ။ဒုံစားစုကြီးပြုတ်ခဲ့တဲ့ပြည်ဦးရေးကာလတွေမှာသမားကပြန်မပေးနိုင်ဘူးတဲ့ပြည်သူတွေကိုဒီမိုကရေစီနဲ့ပေးနိုင်မယ်တဲ့အခုပေါင်းတော့အာဏာရှင်တရုတ်ကိုပေါင်းနေဆိုတော့ပြည်သူကိုအာဏာတွေပေးမှာလားဟုတ်ပြီ
တင်မဖျားချေကျေးဇူးပါတပည့်တော်ကိုလည်းအချိန်ရသလောက်အားလုံးပါဝင်နေအောင်ဟိုအလှည့်ပေးချင်ပါသေးတယ်အခုတော့ဟို Facebook ပေါ်ကနေပေးထားတဲ့စာတချို့ရှိပါတယ်ရှားပေါင်းဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါအီချောဆိုတဲ့တော်ရရှင်ရေးထားတာကတော့မြန်မာကအရှိရောအနောက်ပါတကဘာလုံးနဲ့ဆက်ဆံရေးပြည်လဲချင်တာတော့စိတ်ရင်အမှန်ပါနိုင်ငံရေးဘယောကဂျိုးဆိုးဝင်သွားလို့ယခုလိုဖြစ်သွားရတာပါတိတ်ပြီးဖိအားမပေးကြရင်ကောင်းမယ်ဒေါအောင်ဆန်းစုကြည်ကိုလည်းတစိမ့်ရှိအပြစ်တင်နေကြတာတွေလည်းမလုံသက်ပါဘူးအမှန်တော့အမေရိကန်ကမြန်မာကိုကူညီတဲ့နဲ့မြန်မာဘက်ကရပေးတဲ့နဲ့ဒါမှကျမတို့မြန်မာကိုသူများကမစော်ကားရဲမှဆိုပြီးရေးထားပါတယ်နောက်တော်ရရှင်မထွေးဆိုသူကတော့အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်ထနာဟာစစ်အာဏာရှင်တို့ရဲ့အနိုင်ငံရေးဘယောကကြောင့်စတင်လာတဲ့ဆိုတာလူတိုင်းမငင်းနိုင်ပါအနောက်နိုင်ငံတွေကအာဏာရှင်စနစ်မှာဒီမိုကရေစီနဲ့ပြည်စုံတဲ့စနစ်သို့တွန်းအားပေးနေခြင်းစစ်အာဏာရှင်တို့ကတော့လက်မလွတ်ချင်ပဲကြားရောက်လာမဲ့ပြည်ထံကိုလည်းမခံရဲရှိသမျှအာဏာကိုအမှုနည်းအကြမ်းနည်းနဲ့ပြည်ရဲ့မျိုးစုံတုံးပြီးလွတ်လန်းရှာခဲ့ကြတာပါမြန်မာနိုင်ငံကိုအာဏာရှင်စနစ်မှကွန်မြူနစ်နီးလန်းမကြောက်စေလိုတာကြောင့်ဒီမိုကရေစီတို့တွန်းအားပေးနေသောအနောက်နိုင်ငံနဲ့ဆက်ဆံရေးကသာပိုအရေးကြီးသည်ဟုထင်ပါသည်ဆိုပြီးရေးထားပါရရှင်
ဟုတ်ကဲ့ကျေးဇူးပါကိုကိုဆိုတဲ့အကောင့်ပန်ရှင်ကတော့ဒီကဘာလုံးနဲ့ဆက်ဆံရေးကအရေးကြီးတယ်လို့အိနီးချင်းနိုင်ငံနဲ့ဆက်ဆံရေးကပိုအရေးကြီးပါတယ်နောက်တူကတော့မထေးသေးကြီးဆိုတဲ့အကောင့်ပန်ရှင်မှာအရှင်းနောက်မခွဲခြားသင့်ပါတဲ့ကိုပြည်သူလုံခြုံအေးချမ်းမှုအားလုံးနဲ့အဆင်ပြေသင့်ပါတယ်တဲ့နောက်တူကတော့နှင်းစီဆိုတဲ့အကောင့်ပန်ရှင်မှာသူကတော့အရှင်းနောက်မခွဲခြားပါတဲ့သို့တော့မြန်မာနိုင်ငံအပေါ်ကောင်းတဲ့ကိုချင်းစာတဲ့ဗင်နိုင်ငံကိုမဆိုအလေးထားသင့်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတရုတ်နဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဒီဆော့ဆော့တော်တဲ့ရှင်တွေထဲမှာလည်းနည်းနည်းဟိုမချိနဲ့တန်နေကျွန်တော်ကြားခဲ့ရပါတယ်ဆိုတော့ဟိုဒီတခြားလုံးဒီစစ်စွဲရနေပတ်သက်ခဲ့တဲ့စီးပွားရေးမှာဆိုလဲတနက်စားပုံစံနဲ့လုပ်ခဲ့တယ်ဆိုတာမျိုးတွေဟိုရှိခဲ့တယ်ဆိုတော့ကျွန်တော်ဒီခေတ်အချိန်မှာပေါ့လေအိနီချင်းအရာကြီးနိုင်ငံတစ်ခုနဲ့ရင်းနှီးမှုရတာကောင်းတယ်ဆိုရင်ပဲသတိထားတဲ့နဲ့ဆောင်ရံရှောင်ရံနေရောဘာလို့ရှိမလဲဒေါက်တာလက်ကျော်စောခင်ဗျာ
ဒီလိုရှိပါတယ်ဘယ်နိုင်ငံနဲ့ဆက်ဆံပါနော်အင်အားကြီးနိုင်ငံနဲ့ပဲဆက်ဆံအင်အားငယ်တဲ့နိုင်ငံနဲ့ပဲဆက်ဆံကျမတို့က ဘာပဲဖြစ်ဖြစ်အပြန်အလှန်အကျိုးရှိမှုပါပဲဆက်ဆံမှာပဲဘယ်နိုင်ငံကမဆိုကျမတို့ကိုလာဆက်ဆံတဲ့အခါမှာပဲကျမတို့နိုင်ငံကဆင်းရဲနေရှာတယ်သနားလှကြီးရဲ့လို့သူတို့အကျိုးစီးပွားမကြည့်ပဲနဲ့ကျမတို့နိုင်ငံအကျိုးစီးပွားလေးပဲကွက်ကွက်ပလေးပဲကြည့်ပြီးတော့လုပ်ပေးမှာမဟုတ်ပါဘူးသူတို့လည်းသူတို့အကျိုးစီးပွားကိုယ်လည်းကိုယ်အကျိုးစီးပွားဒီလိုပဲတွက်ကြမှာပဲအဲ့လိုတွက်ကြတဲ့အခါမှာကျမတို့ဗမာပြည်သူတွေအနေနဲ့လိုအပ်တာကကိုယ်ပြည်သူလူထုအကျိုးကိုတကယ်ကိုစားပြုတဲ့အစိုးရတရားရရှိထားရရပို့အရေးကြီးပါတယ်အဲဟိုတမတ်သားတို့ဟိုငါးမှုသားတို့ဓာမျိုးတွေတဲ့စစ်မှန်တဲ့ပြည်သူလူထုအကျိုးကိုလောက်ကင်ပေးမဲ့အစိုးရတရက်ကိုရဖို့အရေးကြီးပါတယ်။အဲ့ဒီစနစ်တရက်ပေါ်လာရေးအတွက်သာဝိုင်းဝန်းကြိုးစားတင်နေတယ်။အဲ့လိုကိုယ်အစိုးရကကိုယ်ပြည်သူဘက်ကရသလောက်လောက်ကင်ပေးမဲ့အစိုးရမျိုးရရင်ဘယ်လူနဲ့ပဲဆက်ဆံပူစရာမလိုဘူးထင်ပါတယ်။တရုတ်ပြည်ဘက်ကဟုတ်တယ်သူတို့မှာအမားတွေရှိခဲ့တယ်ဆိုတာအမှန်ပဲ။သူတို့မှာလည်းကာလာတစ်ပိုင်းသူတို့ဒီလိုက်ယူလက်စားကိစ္စတွေပါတပုံကြီးရှိခဲ့တယ်။အဲ့ဒီကိစ္စတွေလည်းသူတို့ရှင်းနေတာပါပဲသူတို့ဘက်ကအဲသူတို့လည်းဖြစ်စဉ်တစ်ခုကိုဖျက်နေတာပါ။ပြုရင်ပြောင်းလဲရေးတွေလုပ်ပြီးဖြစ်စဉ်တွေလုပ်နေတာပဲ။အဲ့ဒါကြောင့်မလို့သူတို့ကဟိုတလောလုံးကပြောတဲ့ထင်မှတောင်ပါတယ်။ဗမာတပ်မတော်အနေနဲ့တရုတ်တိုက်ရဲ့ပြုပြင်ပြောင်းလဲရေးတွေကိုလေ့လာတင်တယ်လို့ပြောပါတယ်တရုတ်တပ်မှလည်းဒီလိုပဲပြဿနာတွေပေါ်လို့အခုတရုတ်တပ်ကိုစီးပွားရေးလုံကလုံးဝမလုပ်ရဆိုပြီးတော့တတ်မှတ်လိုက်တဲ့ကိစ္စတွေပါတယ်ရှိပါတယ်ဒါကြောင့်မလို့တချို့အဓိကအရေးကြီးတာကျမတို့ကိုယ့်ပြည်သူအကျိုး
ကိုယ့်ဘက်ကကိုယ်ကအားကောင်းမှုလို့တော့ပေါ့လေ
ဟုတ်ကဲ့အဲ့ဒါပါပဲဟုတ်ကဲ့
ပါဝင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာလှကျော်စောဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေအီးမေးလ်နဲ့ Facebook ကမှတ်ချက်ပေးပြတော်သူတွေနဲ့တောထရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါတယ်တနင်္ဂနွေနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 30နဲ့40နဲ့49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှအင်တာနက်ကြော်ကြေညာပေးပါမယ်ရှင်
American ပြည်အောင်စုမှာ2016ခုနှစ်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်ပြီးတော့ခြေရှုပ်ခဲ့တယ်။အဲဒီတော့ကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားမှာပူးပေါင်းကြံစည်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းကကတိပြုသွားခဲ့ပါတယ်။သူကဒီကိစ္စတွေနဲ့ပတ်သက်လို့ပြည်တော်စုစုံစမ်းစစ်ဆေးရေးပြုလို့အရာရှိတွေကိုလိန်ညာထွက်ဆိုခဲ့ကြောင်းတောက်ကြံနေကပဲတရားရုံးမှာဝန်ခံသွားတာဖြစ်ပါတယ်။American အထက်လွှတ်တော်ကဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ 50% မဲ့ကန့်ကွက်မဲ 49% မဲ့နဲ့စနေနေ့အစောပိုင်းကအတည်ပြုလိုက်ပြီးဖြစ်ပါတယ်။အထက်လွှတ်တော်ဒီဥပဒေကြမ်းနဲ့အောက်လွှတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလုပ်ရမှာဖြစ်ပြီးအဲဒီနောက်လွှတ်တော်နှစ်ရက်ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုတော့လွှတ်တော်နှစ်ရက်လုံးအနေနဲ့အတည်ပြုပေးရမှာဖြစ်ပြီးအဲဒီနောက်မှာသမ္မတကလက်မှတ်ရေးထိုးပေးရမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုလာရောက်ခဲ့တဲ့ပုပ်ယဟန်မင်းကြီး Francis ဟာဒီကနေ့စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ Vatican နန်းတော်ကိုပြန်ပြီးတော့မထွက်ခွာခင်ဒါကာမြို့တော်မှာခရီးယန်တန်ဃာတော်တွေဖုန်းကြီးတွေနဲ့သီလရှင်တွေကိုတရားဟောတော့အကြမ်းဖက်ဝါဒတွေကိုဖြန့်ဖြူးတဲ့မှန်မှန်သတင်းစကားတွေအကြောင်းပြောသွားခဲ့ပါတယ်။ဒါတွေကဘာသာရေးအတိုင်းအဝန်းကိုဘလို့ဖျက်ဆီးပစ်နိုင်ကြောင်းသတိပေးသွားခဲ့ပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေဒီကနေ့ကစားကြတာမှာတော့ Chelsea က Newcastle ကို 3-2 နဲ့အနိုင်ရရှိသွားပါတယ်။ဒီပွဲမှာ Newcastle က Dwight Gill ကဂိုးရင်သွင်းခဲ့ပေမဲ့လည်း Chelsea က Hazard နဲ့ Morataro ကပထမပိုင်းမှာ2ဂိုးပြန်သွင်းလို့ပထမပိုင်းမှာ 2-2 နဲ့ပြန်ဦးဆောင်ခဲ့ပြီးတော့ Chelsea အတွက်တတိယဂိုးကိုတော့ Hazard က84မိနစ်မှာ Penalty ကနေတဆင့်သွင်းသွားတာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက် Chelsea အသင်က15ပွဲမှာ32မိနစ်တတိယနေရာမှာရှိနေပါတယ်ရှင်။
တရင်အတင်းချုပ်ကိုမိုင်းတန်တာကြော်ကြင်ညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရေမှုကမှစုံမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညာအစီအစဉ်ကိုတောင်းယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.